Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2022ခုနှစ်ဇွန်လ9ရက်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်။လိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါရှင်ကျမစုမြတ်မောင်မ။ယူကရိန်းကိုဂျာမနီကလက်နက်တွေဆက်လက်ထောက်ပံ့သွားမယ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။သူ့ဘော်အယုံကြည်ရှိမှရှိမဲခွဲဆုံးဖြတ်မှုမှာအနိုင်ရခဲ့ပြီးတဲ့နောက်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့ကက်ဘိနက်ဝန်ကြီးအဖွဲ့နဲ့အစည်းအဝေးလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲမှုကိုကန့်သတ်တာဖျက်တောက်တာအွန်လိုင်းဆန်ဆာလုပ်တာထောက်လန်းတာတွေလုပ်နေတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဦးတမောင်သားနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ကင်းမရွာမီးရှို့ခံရမှုအခြေအနေဟာတစ်နှစ်နီးပါးကြာမြင့်လာပြီမဲ့အခုချိန်ထိဒေသခံတွေကိုယ့်ရဲ့ရွာတွေကိုမပြန်နိုင်သေးတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
မီလာမြောက်ဘောကဘာမှမလုပ်နိုင်ဘူး။အိုင်ဘီမြေကြီးညာအဲ့လိုချင်းကြီးပြန်ဖို့ဒီတည်းရတယ်။မေလည်းမမင်းနိုင်နေဘူးပေါ့
။ဒါကတော့ဒေတာကန်တအုပ်က VOE ကိုပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့မိုင်းလာအဖွဲ့ကကိုပိုင်အုပ်ချုပ်ခွင့်ဒေသတီထောင်ခွင့်တောင်းဆိုခဲ့တာကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့သတင်းတူတွေတခါအမေရိကန်နိုင်ငံရေးကြောင်းတီကောင်းစရာ ISP မြင်ကွင်းကျယ်မှတ်စုနဲ့ကဘာတလွားခီးသွားစတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင
်။ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုဂျာမနီနိုင်ငံကလက်နက်တွေဆက်လက်ထောက်ပံ့သွားမယ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတပ်တွေကိုမောင်းထုတ်ဖို့လိုအပ်နေတဲ့ရေလက်နက်တွေပို့ဆောင်ပေးနေမှာဖြစ်တယ်လို့လစ်သဝေးနီးယားနိုင်ငံ Vilnius မြို့မှာဂျာမနီဝန်ကြီးချုပ် Olaf Scholz ကဒီနေ့ပြောကြားခဲ့တာပါယူကရိန်းကိုဂျာမနီကလက်နက်ကြီးတွေပေးဖို့တွန်းဆိုနေတယ်ဆိုရယ်ဝေဖန်မှုတွေရှိနေချိန်မှာပဲဝန်ကြီးချုပ် Scholz ကအခုလိုပြောခဲ့တာပါယူကရိန်းထွက်ဂျုံတွေကိုတကဘာလုံးကိုတင်ပို့နိုင်အောင်ရုရှားပိတ်ဆို့ထားတဲ့ရေလမ်းကြောင်းကိုဖယ်ရှားနိုင်ရေးအတွက်နေတိုးမဟာမိတ်တွေနဲ့ကုလသမဂ္ဂတို့စူးစမ်းအဖြေရှာနေတယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ဗြိတိန်နိုင်ငံကအဆင့်မြင့်ဆက်လက်နက်တွေပေးမယ်ဆိုတဲ့အတည်ပြုချက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်စီကနေရခဲ့တယ်လို့ယူကရိန်းထွက်ဂျုံပြောင်းတွေတင်ပို့လို့မရအောင်ရုရှားကစိတ်ကန်းတွေပိတ်ဆို့ထားတာကိုဖယ်ရှားနိုင်မဲ့နီလန်တွေဗြိတိန်ဝန်ကြီးချုပ်နဲ့ဆွေးနွေးနေတယ်လို့ယူကရိန်းသမ္မတကလည်းတင်းတင်းလာနေတုန်းကပြောကြားခဲ့ပါတယ်။ကီလိုမီတာ80ကျော်ဝေးအထိပြင်းမှတ်ကိုပြစ်နိုင်တဲ့ရော့ကက်ဒုံးတွေအပါအဝင်အဆင့်မြင့်ဒုံးစနစ်တွေကိုယူကရိန်းကိုပို့ပေးမယ်လို့ဗြိတိန်နိုင်ငံကတင်းတင်းလာနေတုန်းကကြေညာခဲ့ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းဆေဗီယန်ဒွန်ဒေါက်စ်မြို့လမ်းတွေပေါ်မှာယူကရိန်းတပ်တွေနဲ့ရုရှားတပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်။အရှေ့တောင်ပိုင်းကဇပိုရင်ဇီယာမြို့ကိုလည်းရုရှားတပ်တွေသိမ်းပိုက်ဖို့ကြိုးစားနေတယ်လို့သမ္မတဗလာဒီမီယာဇလန်စကီကပြောကြားခဲ့ပါတယ်။ဆေဗီယာဒေါနက်စ်မြို့ကိုအနိုင်ရဖို့အခြေအနေရှိတယ်လို့သမ္မတဇလန်စကီကဆိုပါတယ်။ယူကရိန်းဘက်ကရောရုရှားဘက်ကပါတစ်ဖက်နဲ့တစ်ဖက်အကြအဆုံးများတယ်လို့ပြောနေကြပါတယ်ရှင်
။ကမ္ဘောဒီးယားမလေးရှားနဲ့ထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံတို့ကနေအမေရိကန်ကတင်သွင်းတဲ့ဆိုတာပြားတွေကို24လတာအခေါ်မကောက်ခံမှုသမ္မတဘိုင်ဒန်အစိုးရကတရင်လာနေကကြေညာလိုက်ပါတယ်။ဆိုလာပြားနဲ့တခြားဆက်နွယ်ပစ္စည်းတွေကိုအမေရိကန်နိုင်ငံတွင်းမှာမြန်မြန်ဆန်ဆန်ထုတ်လုပ်နိုင်ဖို့အတွက်ကာကွယ်ဆိုင်ရာထုတ်လုပ်မှုဥပဒေကိုသမ္မတဘိုင်ဒန်ကအသုံးပြုလိုက်တာဖြစ်တယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူကရင်ဂျင်းပယ်ရီကပြောပါတယ်။ကမ္ဘောဒီးယားမလေးရှားထိုင်းလန်နဲ့ဗီယက်နမ်နိုင်ငံတို့မှာထုတ်လုပ်တဲ့ဆိုလာပြားတွေဟာတရုတ်လုံပစ္စည်းတွေကိုအသုံးပြုတယ်လို့ကယ်လီဖိုးနီးယားအခြေစိုက်ကုမ္ပဏီငယ်တစ်ခုကတိုင်ကြားခဲ့တဲ့အတွက်ကြောင့်မရှာအကုံကစပြီးကုန်သွယ်ဝင်ကြီးဌာနကစုံစမ်းစစ်ဆေးခဲ့ပါတယ်။အဒီဆိုလာပြားနဲ့တခြားပစ္စည်းတွေဟာတရုတ်ပစ္စည်းတွေအပေါ်မှာကောက်ခံတဲ့အခွန်နှုန်းထားနဲ့အကျုံးဝင်မှုရှိမရှိအငြင်းပွားစရာဖြစ်လာခဲ့ပြီး250ခန့်နှုန်းအထိနောက်ပြန်အခွန်ကောက်ခံမှာကိုလည်းစိုးရိမ်ခဲ့ကြပါတယ်။အစိုးရကအခုလိုအခွန်ကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်ဆိုလာပြားလုပ်ငန်းနယ်ပယ်ဟာအမေရိကန်နိုင်ငံတွင်းမှာပဲထုတ်လုပ်နိုင်အောင်ပြင်ဆင်နိုင်ကြတော့ပါပါ။
ဗြိတိန်နိုင်ငံမှာအာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကြားမှာအယုံကြည်ရှိမှရှိမဲခွဲဆုံးဖြတ်မှုမှာအနိုင်ရခဲ့ပြီးတဲ့နောက် ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့တော့ကက်ဘိနက်ဝန်ကြီးအဖွဲ့နဲ့အစည်းအဝေးလုပ်ပါတယ်။တင်းလာနေတော့ကမဲခဲမှုအတွင်းမှာထောက်ခံမဲ211မဲကန့်ကွက်မဲ148မဲနဲ့အယုံကြည်ရှိတဲ့ဘက်ကနိုင်ရခဲ့ပြီးတဲ့နောက်မှာကက်ဘိနက်အဖွဲ့ကိုကျေးဇူးတင်ရှိကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကပြောကြားခဲ့ပါတယ်။
Good morning, Cabinet. Thank you all very much. Very good to see you all. And I think thank you, by the way, everybody for all your good work yesterday. Because
မနေ့ရုံးကမဲခွဲမှုအတွင်းသူဘက်ကရည်တည်ပေးခဲ့တဲ့အပေါ် Cabinet အဖွဲ့ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးတဲ့နောက်သူအစိုးရအနေနဲ့ရှေ့ဆက်လုပ်ဆရာရှိရာတွေဆက်လုပ်သွားလို့ရပြီလို့ဝန်ကြီးချုပ်ကပြောပါတယ်။ Britain ပြည်သူတွေစွန့်နှွေးစေခြင်းလိုတဲ့ကိစ္စတွေကိုဆွေးနွေးပြီးတော့နိုင်ငံရှေ့ဆက်သွားနိုင်အောင်လှုပ်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကြောင်းချန်ကပြောကြားပါတယ်။တနင်္ဂနွေလုံးမှာတင်းကျပ်တဲ့ COVID စီကံသတ်မှတ်ချက်တွေထုတ်ပြန်ထားချိန်တုန်းကဝင်ကြီးချုပ်နေအိမ်မှာအစိုးရတာဝန်ရှိသူတွေတောက်စားကြတဲ့ပါတီပွဲတွေလုပ်ခဲ့တဲ့အပေါ်မှာသူ့ပါတီတွင်ကလွှတ်တော်အမတ်တွေအပါအဝင်လွှတ်တော်အမတ်တွေဒေါသထွက်ခဲ့ကြပါတယ်။ဝင်ကြီးချုပ်အပေါ်အယုံကြည်ရှိတယ်လို့ Conservative Party လွှတ်တော်အများစုကထောက်ခံမဲပေးခဲ့ကြပေမဲ့ကန့်ကွက်တဲ့အမတ်ကလည်း150လောက်ရှိတဲ့အတွက်သူ့ပါတီတွင်မှာကိုသူ့အပေါ်မထောက်ခံတဲ့သူတွေများနေတယ်ဆိုတာပြသနေတယ်လို့လေးလာသူတွေကတုံ့တက်နေပါတယ်။ဝင်ကြီးချုပ်ဂျွန်ဆန်ကတော့သူ့အပေါ်ထောက်ခံတယ်ဆိုတာပြက်ပြက်သားသားပြသလိုက်တာဖြစ်တယ်လို့မဲအနိုင်ရပြီးတဲ့နောက်မှာပြောကြားခဲ့ပါတယ်။ Conservative Party ဝင်15ရာခိုင်နှုန်းထက်မနည်းကဝင်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ပေးဖို့သက်ဆိုင်ရာလွှတ်တော်ကော်မတီကိုစာရေးသားတောင်းဆိုခဲ့ကြတဲ့အတွက်တနင်္လာနေ့တုန်းကမဲခွဲခဲ့တာဖြစ်ပါတယ်ရှင်
။ America နိုင်ငံကအင်ရှင်ဖြစ်ဒီအပတ်တွင်လက်ခံကျင်းပတဲ့ America တိုက်နိုင်ငံများထိပ်သီးညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့ Mexico သမ္မတ Andre Manuel Lopez Obrador ကပြောလိုက်ပါတယ်။ဒါပေမဲ့သူနဲ့သူအစိုးရကိုစားနိုင်ငံခြားရေးဝန်ကြီးမာဆယ်လိုအီဘရတ်ကတက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။အရှင်အမေရိကန်ကနိုင်ငံအားလုံးကိုမဖိတ်ကြားတဲ့အတွက်သူမတက်ရောက်တာဖြစ်တယ်လို့တမရော့အိုဘရာဒိုကတင်းလာနေကပြောကြားလိုက်တာပါ။ကျူဘာ၊ဗင်နီဇွဲလားနဲ့နီကာရာဂွနိုင်ငံတို့ဟာဒီမိုကရေစီနိုင်ငံတွေမဟုတ်တဲ့အတွက်အမေရိကန်ကမဖိတ်ကြားခဲ့ပါဘူး။အဒီလိုခြံထားတာဟာအမှားဖြစ်တယ်လို့ချီလီတမရော့ဂဲဘရီယယ်ဘိုရစ်ကကနေဒါနိုင်ငံအိုတာဝါမြို့ကိုရောက်ရှိနေစဉ်အတွင်းတနင်္လာနေ့ကပြောကြားလိုက်ပါတယ်ထိပ်သီးညီလာခံမှာလည်းဒီလိုပဲသူကပြောမယ်လို့ဆိုပါတယ်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အစည်းအဝေးအပြီးမှာအခုလိုပြောခဲ့တာဖြစ်ပါတယ်မက္ကဆီကိုသမ္မတဆုံးဖြတ်ချက်ကိုနားလည်ပါတယ်လို့သမ္မတ Biden အစိုးရကပြောပါတယ်သမ္မတ Biden ကကြာသပတေးနေ့မှာညီလာခံတက်ရောက်မယ်လို့မျှော်လင့်ထားကြပါတယ်ဗင်နီဇွဲလားသမ္မတကိုမဖိတ်ကြားပေမဲ့ Guaido ဂျာပြတ်အစိုးရရဲ့ကိုယ်စားလှယ်တဦးကတော့ထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျတွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဂျွန်လ9ရက်အင်္ဂါနေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာနိုင်ငံမှာအင်တာနက်သုံးစွဲမှုကိုကန့်သတ်တာဖျက်တောက်တာအွန်လိုင်းဆန်ဆာလုပ်တာထောက်လိုင်းရေးလုပ်တာတွေအပေါ်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းချက်လက်ရယူခွင့်နဲ့လူတဦးချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေစနစ်တကျညှင်းပယ်ခံရတာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တိတ်တိတ်မနေသင့်ဘူးလို့အထူးကိုယ်စားလှယ်တွေကဒီကနေ့ဂျွန်လ9ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်စစ်တပ်ရဲ့အဆက်မပြတ်တိုက်ခိုက်မှုကြားမှာလုံခြုံတဲ့နေရာမှာပုန်းခိုဖို့လိုနေသူတွေအခြေအနေဆိုးနေတဲ့စီးပွားရေးနဲ့လူသားချင်းစာနာစရာပြဿနာတွေကြားကရုံထွက်နိုင်အောင်ကြိုးစားနေသူတွေအပါအဝင်မြန်မာပြည်သူအများအများအတွက်အွန်လိုင်းပေါ်ကအချက်အလက်တွေရရှိနိုင်ဖို့ဟာတည်ရရှိရေးတမျှအရေးကြီးနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပါဝင်တဲ့အထူးကိုယ်စားလှယ်တွေကထုတ်ပြန်ချက်မှာပြောထားပါတယ်စစ်ကောင်ဆောင်တွေဟာ digital နီးနယ်ပါအာဏာရှင်ဖြစ်အောင်ကြိုးစားနေတယ်လို့သူတို့ကဆွဆွဲပါတယ်စစ်တပ်ဟာသူတို့ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဖုံးကွယ်ဖို့အတွက်အင်တာနက်ကန့်သတ်ချက်တွေကိုလုပ်နေတာလို့လည်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလတနေ့တုန်းကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကိုကန့်သတ်ခဲ့ပါတယ်။မြန်မာပြည်သူအများသုံးတဲ့ Facebook လူမှုကွန်ရက်ကိုမဝင်နိုင်အောင်ပိတ်ခဲ့တာကြောင့် VPN ကွန်ရက်တွေကိုတဆင့်ခံတုံးနေကြရပါတယ်။စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်း၊မကွေးတိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်တို့ဘက်မှလည်းနေရာတော်တော်များများမှာအင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးမကြာခင်မှာပဲ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်ခဲ့တယ်လို့ cyber ဥပဒေကိုလည်းပြဋ္ဌာန်းနိုင်ဖို့အတွက်ပြင်ဆင်နေပါတယ်ရှင
်။မြောက်ကိုရီးယားကမကြာခင် nuclear လက်နက်တရက်ကိုစမ်းသပ်တော့မဲ့လက္ခဏာပြနေတဲ့အချိန်မှာအမေရိကန်နဲ့တောင်ကိုရီးယားတို့ကတိုက်လေယာဉ်24ချောင်းအင်အားတရက်ကိုပြသလိုက်ကြပါတယ်။မြောက်ကိုရီးယားကတမင်တကာ စလာတာမှန်သမျှကိုတော့တုံ့ပြန်မဲ့အကြောင်းကိုဆိုးမျိုးကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီး Miss Wendy Sherman ကပြောပါတယ
် United States harbors no hostile intent towards the DPRK. We continue to urge Pyongyang.
မြောက်ကိုရီးယားဘော်အမေရိကန်ကရန်လိုစိတ်မရှိပါဘူးမတိပင်ပင်ဖြစ်အောင်တမင်တကာစနေတာကိုရပ်ပြီးတပ်သမားရေးလမ်းကြောင်းကိုရွေးချယ်ဖို့ကျွန်တော်တို့ဆက်လက်တိုက်တွန်းလိုပါတယ်ကိုရီးယားကျောင်းဆွယ်မှာလုံးဝအုပ်စုံနျူကလ িয়ার လက်နက်ကင်းစင်ရေးရည်မှန်းချက်ကိုအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကဆက်လက်ထားရှိထားပါတယ်လို့မစ်ရှာမင်ကပြောသွားတာပါ။လေကြောင်းအရာပြသရာမှာတောင်ကိုရီးယားတိုက်လေယာဉ်16စင်းနဲ့အမေရိကန်တိုက်လေယာဉ်4စင်းတို့ပါခဲ့ကြပါတယ်။ခုနှစ်ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မဲ့အရေးလက္ခဏာတွေကိုလည်းတွေ့နေရပါတယ်။မြောက်ကိုရီးယားရဲ့အရှိန်မြောက်ပိုင်းပန်ဂျေရီမြို့အနီးကမြေအောက်စမ်းသပ်မှုနေရာကိုသွားတဲ့လမ်းကြောင်းတစ်ကြောင်းကိုပြန်ဖွင့်လိုက်တဲ့လက္ခဏာတွေ့ရတယ်လို့အပြည်ပြည်ဆိုင်ရာအမှုမျိုးအေဂျင်စီရဲ့ညွှန်ကြားမှုချုပ်ရာဖဲလ်မာရီယာနိုဂရိုစီကတင်းလာနေမှာပြောပါတယ်
။ဗန်နိုင်းအကြက်ရိုက်နေတဲ့သီရိလင်္ကာနိုင်ငံမှာတော့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့အတွက်လာမယ့်6လစာဒေါ်လာ5ဘီလီယံလိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။အဆိုးဆုံးစီးပွားရေးပြဿနာနဲ့ရင်ဆိုင်နေရတဲ့သီရိလင်္ကာနိုင်ငံမှာနိုင်ငံခြားငွေအလုံးအလောက်မရှိတော့တဲ့အတွက်ဓာတ်ဆီဆေးဝါးဓာတ်ပြင်ဩဇာစားတဲ့အခြေခံလိုအပ်ချက်တွေမဝယ်ယူနိုင်ပဲဖြစ်နေတာကြောင့်နိုင်ငံအနှံဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒါကြောင့်ဒီနှစ်အတွက်လောင်စာဝယ်ယူတင်သွင်းနိုင်ဖို့အတွက်ဒေါ်လာ 3.3 ဘီလီယံအစားအသောက်ဝယ်ယူဖို့အတွက်ဒေါ်လာ 3,900 မိဖို့ကြောင့်တဘာဝဓာတ်ငွေဝယ်ဖို့အတွက်တန်း 250 နဲ့ဓာတ်မြင့်ဩဇာဝယ်ယူနိုင်ဖို့အတွက်တန်း 600 လိုအပ်တယ်လို့ဝန်ကြီးချုပ် Ranil Wickremasinghe ကလွှတ်တော်ကိုဒီကနေ့ပြောကြားခဲ့ပါတယ်။တရုတ်နိုင်ငံက 1.5 ဘီလီယံငွေချေးယူနိုင်ဖို့အတွက်အတိုးနှုန်းကိစ္စညှိနှိုင်းနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။အခုနှစ်ထဲနိုင်ငံရဲ့စီးပွားရေး 3.5 ရာခိုင်နှုန်းကျုံသွားမယ်လို့ဗဟိုဘဏ်ကခန့်မှန်းထားပေမဲ့ပြုပြင်ပြောင်းလဲမှုတွေနိုင်ငံတကာထောက်ပံ့မှုတွေကြောင့်စီးပွားရေးပြန်လည်တိုးတက်လာမယ်လို့ယုံကြည်ထားတယ်လို့လည်းဝန်ကြီးချုပ် Wickremasinghe ကပြောပါတယ်။တရုတ်၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကအကူအညီတွေအပြင်နိုင်ငံတကာငွေချေးရန်ပုံငွေအဖွဲ့ IMF ကဒေါ်လာ 3 ဘီလီယံဘူးငွေချေးဖို့လဲသီရိလင်္ကာနိုင်ငံညှိနှိုင်းနေပါတယ်။အစားအသောက်လေယာဆိုင်ပျိုးရေးနဲ့ကျန်းမာရေးကဏ္ဍတွေအတွက်ဒေါ်လာ 28 တန်းထောက်ပံ့မယ်လို့ကုလသမဂ္ဂကကြေညာပြုထားပါတယ်။သီရိလင်္ကာနိုင်ငံကိုကမ္ဘာနိုင်ငံတွေကူညီထောက်ပံ့ကြဖို့ကုလသမဂ္ဂကပုံထုံးနေမှာပန်ကြားဖို့လဲစီစဉ်ထားပါတယ်ရှင်
။ဟောင်ကောင်ရဲ့အမျိုးသားလူမျိုးရေးဆိုင်ရာအကြီးအမားဆုံးအမှုကိုအင်္ဂါနေ့ကအမှုတင်လိုက်ပါတယ်။အမှုတင်တဲ့မတင်တဲ့15လကြာကြာနာခဲ့ပြီးမှအခုလိုတင်လိုက်တာဖြစ်ပါတယ်။အမှုတမှုအောင်မှာဆွဲဆုပ်ခံရသူ49ယောက်ပါဝင်တာလီလုံချော်ရေးဥပဒေပြဋ္ဌာန်းပြီးကြတဲ့အကြီးဆုံးဖြစ်ပါတယ
် United States harbors no hostile intent towards the DPRK. We continue to urge
ဒါကတော့သတင်းတွေကိုမဆုမျက်မုံနဲ့ဥတီမောင်တန်းတို့ကပြောပြသွားတာပါအင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်စောစောကစပိုင်းဆိုင်ရာချွေးမှုရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်အခုတော့ကျမတို့တည်င်းပေးပို့ချက်တွေကိုတင်ပြမှာပါမကြခင်မှာတော့ဒီကိမရွာမိရှုခံရမှုအခြေအနေတနည်းပြည့်ဒါနဲ့အတူအာရှနိုင်ငံတချို့မြန်မာလူသားတွေခေါ်ယူဖို့ကန့်လန့်တဲ့တင်ပြပို့ချက်ကိုနားဆင်ရမှာပါအခုတော့မိုင်းလာအဖွဲ့ကကိုပိုင်အုပ်ချုပ်ခွင့်ဒေတာတီထောင်ခွင့်တောင်းဆိုခဲ့တာကိုကြည့်ကြရအောင်ပါရှင်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့ဟာစစ်ကောင်စီနဲ့၃ရက်ကြာငြိမ်းချမ်းရေးဆွေးနွေးခဲ့ပြီးဒေတာဖွံ့ဖြိုးရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတီထောင်ခွင့်ကိုအတိအကတောင်းဆိုခဲ့ပါတယ်ဒီမတိုင်ခင်မှာလဲ UWSA ဝပြီးသွေးစည်းညီညွတ်ရေးပါတီကလည်းအလားတူတောင်းဆိုထားတာပါဒီလိုပြည်내သက်မှတ်ရေးကိုပိုင်အုပ်ချုပ်ခွင့်ရဒေတာသက်မှတ်ရေးဆွေးနွေးခဲ့တဲ့အပေါ်မှာနိုင်ငံရေးသုံးသပ်သူတွေကဘလို့အမြင်ရှိပါသလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့ဟာစနေနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့နောက်ရက်တွေမှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ NNDAA မိုင်းလာအဖွဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒီကဆုံးလို့ဒေတာပြုရေးနဲ့ကျွန်တော်တို့ကိုပိုင်ရွှေခွင့်ရဒေတာတို့ခုပေးအောင်ကျွန်တော်တို့အဲ့လိုပဲတောင်းဆိုထားတာပါ။သူကတော့ပေးမယ်ဥပဒေနဲ့ဒီကောင်စီဥပဒေနဲ့ပြည်ရမှာပေါ့တော့သူအရင်ကအခြေခံစိုးဥပဒေဆက်မှဆိုလို့ရှိရင်ဘယ်လိုမျိုးဘယ်လောက်ဘယ်လောက်ဘယ်လောက်ဆက်မှပြီးမှလုပ်နိုင်မယ်လေ
ဒေတာဖွံ့ဖြိုးရေးအနေနဲ့ဒေတာရင်းစိုက်ပျိုးရေးလုပ်ငန်းနောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းလည်းပြောပါတယ် ဗိုလ်ချုပ်မှုကြီးမေအောင်လှိုင်က NDAA မိုင်းလာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာငြိမ်းချမ်းရေးပညာရေးကျန်းမာရေးစီးပွားရေးကိစ္စရပ်တွေပါဝင်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်မိုင်းလာအဖွဲ့ဟာ2016ခုနှစ်မှာကျင်းပတဲ့ပထမအကြိမ်21ရာစုပင်လုံညီလာခံမှာလည်းကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ရေးအတွက်တောင်းဆိုခဲ့ပါတယ်မေလ30ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာ UWSA ဝပြည်သွေးစည်းညီညွတ်ရေးပါတီဘက်ကလည်းဝအမျိုးသားပြည်နယ်တည်ထောင်မှုတောင်းဆိုထားပါတယ်စစ်ကောင်စီဘက်ကတော့ UWSA ရဲ့တောင်းဆိုချက်အပေါ်မူရလက်ခံကြောင်းနဲ့ဆွေးနွေးပြီးရရှိထားတဲ့သဘောတူညီချက်တွေကိုလာမယ့်လွှတ်တော်မှာအတည်ပြုသွားမှာဖြစ်ကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီလတရက်နေ့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွင်းမှုဆိုင်လိတ်ကတော့ဒီလိုညှိနှိုင်းမှုမျိုးတွေအတွက်လူထုလူတန်းစားအားလုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတရက်ဖြစ်လာဖို့လိုအပ်တယ်လို့သူ့အမည်အခုလိုပြောပါတယ်။
2008အောက်မှာစဉ်းစားနေတဲ့ချက်တွေ2008ပြီးထက်ချက်ရသွားနေတဲ့ကိစ္စတွေကဘလို့မှလူမှုရဲ့ဆန္ဒနဲ့တသက်သေးကြမှာမဟုတ်ပါဘူး။အဲ့ဒီခင်းကျင်းကိုအကောင့်ထဲပေါ်ဖို့ဆိုလို့ရှိရင်လူမှုမူတန်းစားအကုန်လုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ပေါက်မှဖြစ်မှာပါ။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုမပေါ်ဆောင်နိုင်ဘဲနဲ့ရေကောက်ပွဲလိုဟာမျိုးဓမ္မမဟုတ်ဆွေးနွေးညှိနှိုင်းမှုလိုဟာမျိုးလောက်နဲ့မရောရာစီလူတဲ့အဖြစ်မျိုးလောက်နဲ့ကတော့ကျွန်တော်ဖြေရှင်းလို့မရပါဘူး။
ရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကလည်းသူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။အမှန်ကချမ်းပြည်နယ်ရဲ့ပြည်နယ်ချမ်းပြည်နယ်မှာရှိတဲ့လူမျိုးပေါင်းတွေတာဝန်ကြီးဆိုတော်လိုင်းရဲ့နဲ့ကံပြည်သူတွေအကြပ်ပေါ့နော်။ဒါကမြန်မာပြည်ကျင်းပကြီးရောသူတို့ကသူတို့ဆုံးဖြတ်တာကအကောင်းဆုံးလို့ဖြစ်နေ။သူဖြစ်နေတဲ့ဒီနိုင်ငံတကာနဲ့လည်းမဖြစ်နေတဲ့ပြည်ထောင်စုတွေကိုချင်းချင်းကိုအကုန်လုံးဟာအေးစစ်စစ်ကိုဖြစ်သွားတဲ့အခြေအနေမျိုးတစ်ခုကိုဒီကြောင့်မှပြန်ပြီးတော့မင်းကြီးအကအာရီယူကောက်ရဲ့အကအဲ့လိုလုပ်ပြီးနိုင်ဖို့ဆိုရင်ပူရောကောင်းပါလားအဲ့လိုမျိုးပဲပြတ်နိုင်လို့ဟိုဒီလက်ဘူးတက်ပြီးတော့ဖြည့်ဆင်းမယ်ဆိုရင်တော့ဟိုဒါပြောမှအဖြေကောင်းရလာမယ်လို့ဒီလိုပဲပြောချင်ပါတော့
UWSA ရဲ့ဆွေးနွေးပွဲအပြီးမှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းအပေးယူလုပ်တာတွေကတရားမဝင်ကြောင်းနဲ့အတိအမှတ်ပြုလက်ခံမှာမဟုတ်ကြောင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့တွေဟာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သစ်ပါတီ NMSP ကရင်ညီညာရေးကောင်စီ KNU နဲ့ KNLAPC ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့တို့နဲ့တွေ့ဆုံထားပြီးဖြစ်ပါတယ်စစ်ကောင်စီဥက္ကဋ္ဌရဲ့ညီညာရေးဆွေးနွေးမှုကမ်းလှမ်းချက်ကိုတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်ရေးမထိုးထားတဲ့အဖွဲ့3ဖွဲ့ကလက်ခံထားတာပါ
လက်စုံပြောပြသွားတာပါအခုတော့ဒီကင်းမရွာမြရှုခံရမှုတနည်းပြအခြေအနေကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့ကင်းမကျေးရွာရဲ့ဒေသခံတွေဟာတနည်းနည်းပါကြာမြင့်တဲ့အထိတောတောင်နေထဲမှာပဲနေထိုင်နေကြရပါတယ်ပုံမှန်ဘဝတွေကိုပြန်လည်မတီဆောက်နိုင်တော့တဲ့အပြင်တချို့ဆိုရင်နေရက်စွန့်ခွာပြီးတော့အခြားဒေသတွေမှာတွားရောက်ပြီးတော့အလုလုကင်နေကြရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငိမ့်ချန်ကပြောပြမှာပါရှင်
။အာနာသိန်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်တပ်ကနယ်မြေရှင်းလင်းရေးစစ်တွေစတင်လာရမှာမကွေးတိုင်းပေါ့မြို့နယ်ကကင်းမရွာမှာ2021ခုနှစ်ဇွန်လ15ရက်နေ့ကနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ရပါတယ်။ကင်းမကျေးရွာဒေသခံတွေဟာအစောပိုင်းမှာတော့ဆရာနာသိမ်းမှုကိုငြင်းငြမ်းစွာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်2021ခုနှစ်မေလထဲမှာတော့ပေါ့မြို့နယ်တောင်ပိုင်းမှာအာနာသိမ်းမှုကိုလက်နက်ကင်တော်လှန်မှုတွေစခဲ့ပြီးဇွန်လအစပိုင်းမှာတော့တူမီတနတ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေရှိခဲ့ပါတယ်ဇွန်လ15ရက်နေ့မနက်ပိုင်းမှာပေါ့ရေးပြာကိုင်းမင်ရဲစခန်းကရဲအင်အား20လောက်ဟာကင်းမကျေးရွာအနီးကိုရောက်လာပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဇွန်လ15ရက်ကင်းမရွာမီးရှို့မခံရမီတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုကိုယ်တိုင်ပါဝင်ခဲ့သူတူကအခုလိုပြန်ပြောပြပါရစေ
။လိုက်ခွဲလောက်ကဆက်ဖြစ်တာကသူတို့ဝင်တာကနေ့စဉ်2နာရီကျော်မှဝင်တယ်။ကျွန်တော်တို့ရဲဘော်တွေလည်းဆုတ်ကျွန်တော်တို့လည်းဆုတ်ပေါ့ကျွန်တော်တို့မှကြီးမှမရှိကြတာပြည့်စရာအားလုံးလည်းဆုတ်ဆုတ်ကျွန်တော်တို့တောင်ပေါ်ရောက်တဲ့အချိန်မှာမီးဆရှို့နေပြီ။အဲစစ်တပ်ကစစ်ကား3စီးရောက်လာတယ်။ရှို့တာကတော့ရဲမဟုတ်ဘူးစစ်တပ်ကရှို့တာ
။ကင်းမရွာမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှို့တာဖြစ်တယ်လို့မီးလောင်ပြီးနောက်ရက်မှာတရားဝင်သတင်းထုတ်ပြန်ပါတယ် ပြည်သူ့ကာကွယ်ရေးအဖွဲ့အစည်းနဲ့ကြေးရွာသားတွေကတော့စစ်ကောင်စီတပ်တွေမီးရှို့တာဖြစ်တယ်လို့အခိုင်အမာပြောပါတယ်။နေအိမ်တွေမီးရှို့ခံရချိန်မှာကြေးရွာတွေကနေအိမ်တွေထဲကနေကျန်းမာရေးမကောင်းလို့မပြေးနိုင်တဲ့တပ်ကြီးရွယ်ကိုနှစ်ဦးလည်းမီးလောင်ပြီးသေဆုံးခဲ့ပါတယ်။ဇွန်လ15ရက်နေ့ကလောင်ခဲ့တဲ့မီးကြောင့်အင်ဂျင်254အိမ်ရှိတဲ့ကြေးရွာထဲမှာနေအိမ်123လုံးမီးလောင်ခဲ့ပါတယ်။မီးလောင်ကျွမ်းပြီးတာတစ်နှစ်လောက်ရှိပြီဖြစ်ပေမဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲပုန်းအောင်းနေရပါတယ်။စေကောင်စီတပ်တွေဟာမကြာခဏဆိုသလိုပေါင်းမြို့နယ်တောင်ပိုင်းမှာနေမြေရှင်းလင်းနေတဲ့အတွက်နေအိမ်တွေကိုမပြန်တော့ပဲတောတောင်တွေထဲမှာနေထိုင်ရတာဖြစ်ပါတယ်။ကင်းမရွာသားတအူးဖြစ်တဲ့ဦးသိန်းဝင်းအမီလွှဲဟာသားသမီး၃ယောက်ရဲ့ဖခင်ဖြစ်ပြီးတော့သားသမီးတွေကိုပညာတတ်ဖြစ်စေခြင်းနဲ့ဖခင်တအူးပါ။အာနာမသိန်းငင်ကသမီးကိုမျိုးကဂျပန်စကားပြောသင်တန်းကျောင်းမှာထားပြီးဂျပန်ကိုလွှတ်ဖို့ယူရခဲ့ပေမဲ့လည်းစေကောင်စီကအာနာသိန်းလိုက်ပြီးတဲ့နောက်တိုင်းပြည်မငြိမ်သက်တာကြောင့်ဂျပန်သွားမဲ့သမီးဖြစ်သူကိုရွာကိုပြန်ခေါ်ခဲ့ပါတယ်။အခုချိန်မှာတော့သမီးဖြစ်သူကဂျပန်ကိုမသွားပြစ်တော့ပဲအိမ်အောင်ကျသွားပြီလို့သားသမီးတွေအတွက်သူ့ညီမချက်ပြက်ခဲ့ရပုံကိုပြောပါတယ်
။ကျွန်တော်တို့ညှို့လင့်တဲ့နေရာညှို့လင့်တယ်လို့ဖြစ်မလာတော့ဘူးကြ။ဂျပန်တင်တန်းကျောင်းတကယ်ကျောတင်တန်းကျောင်းမှာတက်နေတာကြ။အဲ့ဒါကိုဂျပန်ကိုတော့အမအဲ့ကိုဗစ်ဖြစ်ဆိုပြီးရွာပြန်နေရွာပြန်ပြီးတော့အခုအနာသိအနာသိပြီးတော့ရွာမီးရှူအဲ့ဒါတွေအသက်သက်ဖြစ်လာတော့အဲ့ဒီဟာတွေကအာမကူချက်မလားကိုရောင်မာတယ်လေဒီအဲ့ဒါအိမ်တိုင်းကြာလာတော့တာ
ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာနာမသိမ်းမီအချိန်အထိမကွေးတိုင်းပေါင်းမြုံနယ်တောင်ပိုင်းမှာရှိတဲ့ကင်းမရွာဟာလေယာစိုက်ပျိုးရေးကိုအဓိကထားလုပ်ကင်တဲ့ရွာလေးတစ်ရွာဖြစ်ပါတယ်ဒီကင်းမရွာဟာပေါင်းမြုံနယ်16မိုင်အကွာမှာရှိသလိုပခုတ်ကူမြို့နယ်လည်းမိုင်60နီးပါးအလံဝေးပြီးတော့ရွာသားတွေဟာစပါးပဲကြက်သွန်နဲ့ကွန်းရွက်တွေကိုအဓိကစိုက်ပျိုးကြပါတယ်အခုနောက်ပိုင်းမှာတော့နယ်မြေရှင်းလင်းမှုစစ်ဆင်ရေးတွေနဲ့ကြေးရွာတွေကနေမြို့ပေါ်တွေစီကိုအသွာအလာကန့်သတ်တာတွေဓာတ်မြေဩဇာတည်ယူတာတွေကိုတင်းကျပ်စွာတားမြစ်လာတဲ့အတွက်တောင်သူတွေမှာအခက်တွေ့နေရပါတယ်။စိုက်ပျိုးရေးလုပ်ကင်ရတာခက်ခဲလာတဲ့အခြေအနေကိုဦးသိန်းဝင်းအမီလွဲကအခုလိုပြောပါဗျာ။တောင
်သူလို့တော့လို့တော့လို့နေတာပဲကြာအရင်ကတည်တည်မြတ်မြတ်မလို့နေဘူးဖြစ်တယ်ဆိုလဲဟိုကားတွေဘာတွေကမြို့တွေမမွားတော့အဲ့ဒါဖြစ်တယ်လဲမလို့နေတော့ဘူးကြာ
မီးလောင်နယ်နေကကိမရွာသူတို့ဖြစ်တဲ့မဖြိုးလေးဟာသူအလုလုတဲ့လေခွင်းကနေရွာကိုပြန်လာနေတာပါအဲ့ဒီအချိန်ရွာထဲမှာပြစ်ခတ်နေပြီးကြီးစံတွေကြားကနေဘေးလွတ်ရာကိုပြေးလွှားခဲ့ရပါတယ်ဘေးလွတ်ရာရောက်တဲ့အချိန်မှာသူ့ရွာမီးရှို့ခံရတာကိုဘေးလွတ်ရာကနေကြီးခဲ့ရတဲ့မြင်ကွင်းကိုတစ်နှစ်နီးပါးကြာတဲ့အထိမမေ့သေးတဲ့ကြောင်းအခုလိုပြောပါတယ
်မီးလောင်နေဘောကဘာမှမလုံးနေဘူးထိုင်ပြီးနေကြည့်နေအဲ့လိုအချိန်ကြီးပြာဖို့ဒီတည်းရပြင်းနေလည်းမမေ့နိုင်ဘူးပေါ့
ရွာမီးရှို့ခံရပြီးနောက်ပိုင်းနေထိုင်ဖို့ခက်ခဲလာတာအပြင်စားဝတ်နေရည်မပြေလည်တာတွေရှိတဲ့အတွက်ကျေးရွာမှာနေထိုင်တဲ့လူငယ်တွေဟာနိုင်ငံရဲချားမှသွားရောက်အလုလုကင်တာတွေအပြင်ဆွေမျိုးတွေရှိတဲ့နေရာတွေမှာသွားရောက်အလုလုကင်နေရပါတယ်ကင်းမကျေးရွာဟာမကြာခဏဆိုသလိုမီးရှို့ခံရပြီးနောက်ပိုင်းအလူရှင်တချို့ရှိခဲ့ပေမဲ့လူတဲ့ပစ္စည်းတွေကိုလည်းစစ်ကောင်စီကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းဒီနှစ်2022ခုနှစ်ဧပြီလထဲမှာစစ်ကောင်စီရဲ့တကြောပြန်နေမြေရှင်းလင်းမှုတွေအတွင်းပေါင်းမြုံနယ်တောင်ပိုင်းကကြေးရွာ20နီးပါးကရာနဲ့ချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရသလိုအဲ့ဒီထဲမှာကင်းမကြေးရွာရဲ့နေအိမ်22လုံးလည်းမီးထပ်ရှို့ခံခဲ့ရပါတယ်။အဲ့ဒီ22လုံးထဲမှာပြန်ဆောက်ထားတဲ့အိမ်အစ်စ်၄လုံးလည်းပါဝင်ခဲ့ပါတယ
်။ကိုငင်းချမ်းပြောပြသွားတာပါ။အခုတော့ဒီအာရှနိုင်ငံတချို့ကမြန်မာလူသားတွေခေါ်ယူဖို့ကမ်းလှမ်းတဲ့သတင်းကိုပြောပြတဲ့အခါမှာတော့ဘရူနိုင်းနိုင်ငံရဲ့စောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကင်ဖို့မြန်မာလူသားအများပြားခေါ်ယူဖို့ကမ်းလှမ်းထားတဲ့အကြောင်းမြန်မာအလုပ်ကင်ရှာဖွေအေဂျင်စီတချို့က VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။မြန်မာအလုပ်သမားအများပြားခေါ်ယူဖို့ဘရူနိုင်းနိုင်ငံဘက်ကစိတ်ဝင်စားနေကြောင်းမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီက VOE ကိုပြောပါတယ်။အာရှနိုင်ငံတချို့ကဒီနှစ်ထဲမြန်မာ MOU လုပ်သားတွေကိုစတင်ခေါ်ယူနေပြီးအဲ့ဒီထဲမှာဘရူနိုင်းနိုင်ငံကအများအပြားခေါ်ယူဖို့ရှိနေတာပါထက်နေလင်းအေဂျင်စီကဥကြော်ထက်ကအခုလိုပြောပါတယ
်စပန်ရှိမယ်ဘရူနိုင်းရှိမယ်စင်ကာပူရှိမယ်မလေးရှားရှိမယ်နော်ဒီ MOU ပေါ့ဘရူနိုင်းတော့များပါလေအဲဒီလုပ်သားစပိန်နော်လုပ်သားစပိန်တို့ရောကိုရှားထားတယ်
ဂျပန်နိုင်ငံကစစ်ရုံတွေကလည်းတလကိုမြန်မာလုပ်သားအယောက်900လောက်ခေါ်ယူဖို့ကမ်းလှမ်းထားတယ်လို့အေဂျင်စီတချို့ကပြောပါတယ်မြန်မာအများအပြားကဂျပန်နိုင်ငံမှာအလုပ်လုပ်ဖို့လဲစိတ်ဝင်စားလာတယ်လို့ထက်နေလင်းအေဂျင်စီကကိုကျော်ထက်ကဆက်ပြောပါတယ
်ဂျပန်ကတော့ခုနပိုင်းအရင်ကစိတ်ဝင်စားလာကြတယ်ပေါ့နော်ပထမတော့သူစိတ်ဝင်စားတာကဒီထိုင်းတော့ပဲစိတ်ဝင်စားတယ်ဒီတက်နိုင်သူတို့တက်နိုင်တဲ့ပုံမျိုးဒီစိတ်ဝင်စားကြတာကတော့စကားရော ဆွေးနွေးရတာခလေးတွေပေါ့ဆိုင်ကျွေးတော့ဘိုးဘောက်ဆောက်ဆောက်တို့အဲ့လိုကြီးတော့တကယ်ရတာပေါ့ဒီကဆက်ဆိုင်
ကိုဗစ်ကယောဂါနောက်ပိုင်းထိုင်းနိုင်ငံကိုလှုပ်သားဆီလွတ်တာကိုမေလ10ရက်မှာပြန်စတင်ခဲ့ပြီးမြန်မာလှုပ်သား289ယောက်ကိုကနဦးဆီလွတ်ခဲ့ပါတယ်။အခုဇွန်လ9ရက်အထိတလအတွင်းထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာ MOU လှုပ်သားက1000ဝန်းကျင်ရှိတယ်လို့အေဂျင်စီတချို့ကခန့်မှန်းပါတယ်။မြန်မာ MOU လှုပ်သား1000နဲ့ချီပြီးလိုအပ်တယ်လို့ထိုင်းလုပ်ငန်းရှင်တွေကသူတို့အစိုးရကိုပြောခဲ့ပေမဲ့လက်ရှိမှာကိုဗစ်ရောဂါကန့်သတ်ချက်တွေရှိနေစေဖြစ်လို့လုပ်ငန်းကျန်းကျန်မှုတွေတော့ရှိနေပါတယ
်။အခုကတော့အများဆုံးကြားတာတော့ခိုင်းလို့ခိုင်းကျင်းရတယ်ပေါ့။သူစီရက်ကိုသူတို့သတ်မှတ်ထားတာတော့၄00ဝန်းကျင်လောက်တော့ရှိတယ်ပေါ့
။ Golden Sky Agency ကကိုတန်းထေဦးပြောသွားတာပါ။နိုင်ငံသဘောတူစာချုပ်လော MOU နဲ့မြန်မာလုပ်သားဆီလွတ်နိုင်ဖို့အတွက်မြန်မာအလုပ်သမားရေးဌာနကလက်ရှိခွင့်ပြုထားတဲ့အလုပ်ကံရှာဖွေရေးအေဂျင်စီပေါင်း282ခုရှိပါတယ်။မြန်မာပြည်ရဲ့စီးပွားရေးကကျဆင်းနေပြီးအိနီချင်းထိုင်းနိုင်ငံဘက်ကတရားမဝင်အလုပ်သွားလုပ်သူတွေကတဖြည်းဖြည်းများလာပါတယ်။မနေ့တနင်္လာနေ့ကထိုင်းနိုင်ငံကန်ချနာဘူရီပြည်နယ်ထုံဖတ်ဖူးခရိုင်ထဲမှာမြန်မာနိုင်ငံသားအယောက်60ကျော်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီတရားထဲမှာတွင်ပဲမြန်မာနိုင်ငံသားအယောက်100ကျော်ကိုထိုင်းနိုင်ငံထဲမှာဖမ်းဆီးမိခဲ့တာပါ။သူတို့ဟာမြန်မာနိုင်ငံအနောက်ကနေလာခဲ့ကြတာဖြစ်ပြီးလူကုန်ကူးမှုပွဲစားတွေကိုတယောက်ကိုမြန်မာကျပ်ငွေ16သိန်းကျော်နဲ့ညီမျှတဲ့ထိုင်းဘတ်3000နီးပါးပေးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
။ကုဆောင်ဝင်းလိုက်ပါရှင်တဆက်သေးပဲဒီရနောင်းကော့တောင်းနေဆက်ဂိတ်ပြန်ဖွင့်တဲ့တည်ရင်ကိုပြောပြမှာပါ။ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနေဆက်ရနောင်းကော့တောင်းနေဆက်ဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတော့တရဝင်းပြန်ဖွင့်လိုက်ပါပြီ။ဒါကြောင့်ဒီလောလောဆယ်မြန်မာဘက်ခြမ်းကနေထိုင်းဘက်ခြမ်းကိုသွားရောက်အလုပ်လုပ်ကိုင်နိုင်တော့မယ့်အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနေဆက်ရနောင်းကော့တောင်းနေဆက်ဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတရားဝင်ပြန်ဖွင့်ခဲ့တာကြောင့်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုသွားရောက်လုလုပ်ကင်လူတွေဈေးရောက်တဲ့သူတွေသွားရောက်လည်ပတ်လူတွေဟာယာယီနေဆက်ဖြတ်တန်းခွင့်လက်မှတ်ကိုလုပ်ပြီးသွားလာလို့ရပြီဖြစ်ပါတယ်။အခုဇွန်လ6ရက်နေ့ကနေတရားဝင်သွားလာခွင့်ပြုလိုက်တာဖြစ်ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရွှေပြောင်းလုံတမအရင်းမြစ်စင်တာကဝန်ထမ်းတဦးဖြစ်တဲ့ကိုပီတာကအခုလိုပြောပြပါတယ်။
ကျော်ရမြန်နေပြီးတော့ဟိုပါဘောဘီပီစောင်းတွေနဲ့နေဆက်ချက်တော့ကြက်ကြော်ခွင့်နေသူတို့ကျေဝင်သွားလာခွင့်ပေးတယ်ပေါ့ border pass ပေါ့ဘီပီစောင်းအပြရောင်ပေါ့ကြွားကြတယ်မှာဟိုမှာအများသောအပြရောင်မှာဟိုကျွန်တော်ဒီနေ့တွေ့ရသလောက်ကတော့မှာငါသွားရောင်းတဲ့ဇမိုင်းကြီးရတယ်ပေါ့သူကနေချင်းပြန်ပေါ့နေချင်းပြန်လာတာပေါ့လောက်က immigration မှာတုံးထုပြီးတော့သူတို့အဲရနေပြီးတော့ package တွေနဲ့ရနောင်းဖက်သွားရတယ်ပေါ့မှာ
အခုဆိုရင်နေ့စဉ်ရာဂနန်းလောက်ထိုင်းနိုင်ငံဘက်ချမ်းရနောင်းဘက်ကိုသွားလာတာတွေရှိနေပေမဲ့ထိုင်းဘက်ကတော့မြန်မာဘက်ကိုလာရောက်တာတွေတော့မရရှိသေးဘူးလို့လည်းကိုပီတာကပြောပါတယ်
။ကမင်းကို200-300လောက်တော့ရှိနေတယ်။ဒီလောက်ကရုံးနေမှာလဲဘီဘီဆောင်းလောက်တဲ့လူတွေကလည်းတိုးချိတ်နေတာပေါ့။လောလောဆယ်သူကစမှတ်ထားတာ6ညနဲ့8ရက်ပြောတယ်။နောက်တော့မှတဖြည်းဖြည်းနဲ့သူဖြေလျှော့ပြီးမှပြောတော့
ရနောင်းကော့တောင်းနေဆက်ဂိတ်ကိုဂျွန်လာတရနေ့ကစပြီးထိုင်းနိုင်ငံဘက်ချမ်းကိုဆေးသွာကုသူတချို့ကသာသွာလာခွင့်ပြုခဲ့ပြီးလူအများသွာလာဖို့တရားဝင်ပြန်ဖွင့်လစ်တာကတော့ဂျွန်လာ6ရက်နေ့မှာပြန်ဖွင့်လာလို့လဲကိုပီတာကပြောပါတယ
်ဆေးသွာကုတဲ့လူတွေတော့ပဲသူတို့ကဖွင့်ပြုတယ်လေဟိုကခရိုင်မျိုးရဲ့လက်မှတ်နဲ့ပဲဆေးသွာကုရဲ့ဟိုပါအဲ့မျိုးလူတွေပဲသွာလာခွင့်ရတယ်တရားဝင်တော့ခွင့်မပေးဘူးအခု6ရက်နေ့ကျတော့တရားဝင်သွာလာခွင့်ဖွင့်ပြုလိုက်တော့ပေါ့
ဒါဟာကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့နေဆက်ဂိတ်တွေကကော့တောင်းရနောင်းလန်းကိုပထမဦးဆုံးအကြိမ်ဖြစ်ပြန်ဖွင့်ပေးခဲ့တာဖြစ်ပြီးတခြားနေဆက်ဂိတ်တွေတော့ပြန်ဖွင့်တာမရှိသေးပါဘူးအခုဆိုရင်ထိုင်းနိုင်ငံမှာအချုပ်ကျပြီးလူရဲစီလို့ပြန်လာသူတွေထိုင်းကနေအပြီးနေရပြန်ရသူတွေကိုတော့မဲဆောက်မြဝတီမဲဆိုင်တာချီလိတ်လန်းတွေနဲ့အခုရနောင်းကော့တောင်းလန်းတွေကနေပြန်လည်လွှဲပြောင်းပေးနေတာတွေတော့ရှိနေပါတယ်ဒါပေမဲ့နှစ်နိုင်ငံပြည်သူတွေသွာလာလဲပတ်တာမျိုးအလုလာလုတာမျိုးတွေကိုတော့ခွင့်မပြုထားပါဘူးအခုကော့တောင်းရနောင်းလန်းကတော့နှစ်နှစ်ကျော်ကြာပိတ်ထားရာကနေအခုပထမဦးဆုံးအကြိမ်ဖြစ်ပြန်လည်သွာလာခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်
VOA သတင်းတောက်မတ်အေးမှာပါရှင်မကြခင်မှာတော့အင်္ဂါညချမ်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။ညချမ်း VUE မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။ VUE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လဲဖိတ်ခေါ်ပါတယ်။အခုဒီဒုတိယပိုင်း나ယူဘက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့ ISP ရဲ့မြင်ကွင်းကျဲမှတ်စုအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဘာတလွားခီးသွာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အဲ့ဒီမတိုင်ခင်မှာတော့ကျမတို့နိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြမှာပါရှင်။ကိုလံဘီယာနိုင်ငံကအရေးအသွေးကောင်းမွန်တဲ့ဘိန်းဖြူတွေရနိုင်ဖို့အတွက်မက္ကဆီကိုကမူးယစ်ဂိုင်းကိုစလေရီဟာလူကိုယ်တိုင်သွားပြီးတော့ကိုကာစိုက်တဲ့တောင်သူတွေနဲ့ဓာတ်ရိုက်ထိတွေ့ပြီးတော့လိုချင်တဲ့အရေးသွေးရနိုင်အောင်မျိုးပေးပြီးစိုက်ပျိုးခိုင်းနေပါတယ်။အပင်စိုက်တဲ့နေရာကနေဘိန်းဖြူအဖြစ်ထုတ်လုပ်တင်ပို့တဲ့အထိမက္ကဆီကိုမူးယစ်ဂိုင်းတွေဟာကိုလံဘီယာနိုင်ငံအတွင်းမှာဝင်ရောက်လှုပ်ဆောင်နေတဲ့အကြောင်းကိုရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါ
။မက္ကဆီကိုကမူးယစ်ဂိုင်းတွေဟာကိုလံဘီယာနိုင်ငံကအရေးသွေးကောင်းတဲ့ကိုကာဘီနေရနိုင်အောင်တောင်သူတွေကိုငွေကြိုပေးပြီးကိုလံဘီယာကဘိန်းဖြူထုတ်လုပ်သူတွေနဲ့နှိဆက်စွာပူးပေါင်းဆောင်ရွက်လာနေတယ်လို့လူမျိုးရေးအရာရှိတွေနဲ့လူခွင့်ရေးတက်ကြွလှူရှားသူတွေကပြောပါတယ်။မက္ကဆီကိုနိုင်ငံအတွင်းနယ်မြေအများအပြားကိုထိန်းချုပ်ထားနိုင်တယ်လို့မူးယစ်လမ်းကြောင်းတွေကိုပါထိန်းချုပ်ထားနိုင်ရေးအတွက်ရက်ဆက်ကြမ်းကြုတ်တဲ့နိလန့်နေအုံပြုနေတဲ့မက္ကဆီကိုကစီနာလိုဝါနဲ့ဟာလစ်စကိုနွေဗာဟန်နရေရှင်းမူးယစ်ဂိုင်းတွေဟာကိုလံဘီယာကတပုံတွေရာစုဂိုင်းတွေထံကနေကာလအတော်ကြာကလေးကဘိန်းဖြူတွေကိုဝယ်ယူနေကြတာပါ။တချိန်ကဒီလူတွေဟာမူးယစ်ဈေးတွေကိုတိတိစိတ်ဝယ်ယူရောင်းချခဲ့ကြပေမဲ့အခုတော့မက္ကဆီကိုကမူးယစ်ဂိုင်းကိုယ်စားလှယ်တွေဘိန်းဖြူထုတ်လုပ်တဲ့နေရာတွေမှာရောက်နေကြတယ်ဆိုတာသိတာနေတယ်လို့ဒေသခံတွေနဲ့လက်သမားတွေကရိုက်တာသတင်းဌာနကိုပြောပါတယ်။ဘိန်းဖြူထုတ်တဲ့ကိုကာဘင်စိုက်ပျိုးမှုကျဆင်းလာပေမဲ့လည်းဒီဒေသကဘိန်းဖြူထုတ်လုပ်တဲ့နှုန်းမြင့်တက်လာနေတယ်ဆိုတာကုလသမဂ္ဂမူးယစ်ဆေးဝါးတိုက်ဖျက်ရေးအေဂျင်စီ UNODC ရဲ့နှစ်စဉ်အစည်းအခမ်းအနားမှာတွေ့ရှိပါတယ်။ဒီကိုယ်စားလှယ်တွေကဘိန်းဖြူတွေအရင်အတွေ့ဆန်ချိန်မီကောင်းမွန်အောင်ဘလို့လုပ်ကြတယ်ကိုလံဘီယာကလက်နက်ကင်အင်အားစုအားလုံးနဲ့ဆက်ဆံရေးပြည်လဲအောင်ဘလို့ညှိနှိုင်းဆောင်ရွက်ကြတယ်ဈေးညှိပြီးပစ္စည်းတွေအချိန်မီပို့နိုင်အောင်ဘလို့လုပ်ဆောင်ကြတယ်ဆိုတာတွေကိုသတင်းပေးတွေနဲ့ဖမ်းဆီးမိတဲ့မူးယစ်ဂိုင်းအဖွဲ့ဝင်တွေထံကနေကြားသိရတယ်လို့ကိုလံဘီယာရဲတပ်ဖွဲ့ထောက်လွှမ်းရေးဌာနကဗိုလ်ချုပ်ကြီးဖာနန်ဒိုမူရီယိုကပြောပါတယ
်ကွန်မိုအော်ဂနိဇေးရှင်းacá en territorio colombiano lo que hay es unos
mexico muy gain တွေကိုလံဘီယာမှာရောက်မနေပါဘူးဒါပေမဲ့သူတို့အဖွဲ့ဝင်တွေဒီကိုလာပြီးတော့အယောင်းွယ်လောက်တာထိန်းချုပ်ဖို့ကြိုးစားတာတွေတော့ရှိနေပါတယ
်မြို့ပြစာပြောင်းလဲထားတယ်ဆိုတဲ့အထောက်အထားမတွေ့ရပေမဲ့အထွတ်နှုံးပိုကောင်းတဲ့ကိုကာဘင်တွေစိုက်ဖို့မူးယစ်ဂိုင်းတွေကငွေကြေးထောက်ပံ့ပေးပြီးအထွေကြုံရင့်ကျက်တဲ့တောင်သူတွေစိုက်ပျိုးရေးပညာရှင်တွေကစိုက်ပျိုးကြတာလို့ဆိုပါတယ်2018 2019နဲ့2020ခုနှစ်တွေမှာကိုကာအဓိကစိုက်ပျိုးမှုနှုန်းစေကနန်းတောင်မရှိအောင်တိတိတသာကြဆင်းသွားပေမဲ့အဲ့ဒီ၃နှစ်ထဲမှာပဲအဲ့ဒီဒေတာကဘိန်းဖြူထွက်ရှိမှုကတော့တိုးလာတယ်လို့ဆိုပါတယ်စီရင်နွမ်ပါပီဝေးလံခေါင်ဖျားတဲ့ဒေတာတွေဟာတီးနံအထွက်ကောင်းတဲ့အတွက်မက္ကဆီကိုကမူးယစ်ဂိုင်းသားတွေအဲ့ဒီဒေတာတွေကိုပိုအရောက်များလာတယ်လို့ဗိုလ်ချုပ်ကြီးဖာနန်ဒိုမူရီယိုကပြောပါတယ်မက္ကဆီကိုမူးယစ်ဂိုင်းတွေဟာကလန်ဒယ်ဂိုဖိုနေရှင်နယ်လစ်ဘရေးရှင်းအာမီ EAR နဲ့2016ခုနှစ်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မခံတဲ့ FARC စတဲ့အဖွဲ့တွေထံကကိုကာတွေနဲ့အရင်အတွေ့ကောင်းတဲ့ဘိန်းဖြူတွေကိုဝယ်ယူကြတယ်လို့ကိုလံဘီယာသမ္မတဟောင်းရဲ့လုံခြုံရေးဆိုင်ရာအကြံပေးရာရှိရာဖာယဲဂွာရင်းကပြောပါတယ
် Muy pragmática de los carteles mexicanos que compran
ဒါကလက်တွေ့ကြတဲ့ဆက်ဆံမှုပါစိုက်ပျိုးမြေနေရာကိုထိန်းချုပ်နိုင်မယ်ချက်တဲ့နေရာလည်းရှိမယ်လိုချင်သလောက်လည်းချက်ပေးနိုင်မယ်ဆိုတဲ့လူကမက္ကဆီကိုဂိုင်းတွေနဲ့ရေရှည်ဆက်ဆံရေးတည်ဆောက်နိုင်မှာပါ
မက္ကဆီကိုကမူးယစ်ဂိုင်းကိုယ်စားလှယ်တွေရောက်နေတာဟာသိတာတယ်လို့ကောကာနာရီနိုနဲ့နော်တဲဒယ်ဆန်တန်ဒါဒေတာကန်တွေကရိုက်တာကိုပြောပါတယ်မူးယစ်ဂိုင်းသားတွေဟာကိုလံဘီယာကနေဘိန်းဖြူတွေကိုဘလို့တဲထုတ်ယူကြမယ်ဆိုတာကိုတစ်ချိန်လုံးပြောနေကြတယ်လို့မက္ကဆီကိုလေတံနဲ့ဆွေးနွေးပြောဆိုနေကြတာတွေကိုကြားလိုက်ရတဲ့ဇပွဲတို့အမျိုးသမီးတဦးကပြောပါတယ
် Ellos llegaron a comer pidieron la cerveza
မက္ကဆီကိုဘီယာကိုမာတောက်နေကြတဲ့အဲ့ဒီလူတွေဟာဘိန်းဖြူတွေကိုထရက်ကားနဲ့တဲဖို့ကိစ္စဆွနေနေကြပြီးသူတို့အနာဒေတာကန်တူကတ်သွားတဲ့အချိန်မှာဒေါသထွက်နေကြတယ်လို့အဲ့ဒီဇပွဲတို့အမျိုးသမီးကပြောပါတယ်အဲ့ဒီအဖြစ်အပျက်ကို CCTV ကသင်းရိုက်တာသတင်းဌာနကလည်းအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်တခွဲကန်တိဆောက်တာနဲ့ ပစ္စည်းတွေမပို့ခင်တိုးလောင်ထားတဲ့နေရာတွေအပြင်ပစိဖိတ်မုတ်တရားကမ်းခြေမှာယာယီစိတ်ကမ်းတိဆောက်တာတွေအထိမူရခိုင်းတွေကငွေကြေးထောက်ပံ့ပေးခဲ့တယ်လို့ရိုက်တာသတင်းဌာနကတွေ့ရှိရတဲ့ရဲအထောက်အထားတွေမှာဖော်ပြထားပါတယ်မူရခိုင်းတွေကဖြစ်စေခြင်းတဲ့အတိုင်းအထွတ်နှုံးပို့ကောင်းတဲ့အပင်တွေကိုစိုက်နေတဲ့အကြောင်းလယ်သမားတွေကလည်းအတည်ပြုပြောဆိုကြပါတယ်ဒေသရဲ့ယာတိဥရုအခြေအနေပေါ်မူတည်ပြီးစိုက်ပျိုးတဲ့အပင်အမျိုးအစားအနည်းငယ်ကွဲပြားမှုရှိတယ်လို့ဆိုပါတယ်အပင်အမျိုးအစားပေါ်မူတည်ပြီးမူရခိုင်တွေကနာမည်ဝတ်တွေပေးထားကြတယ်လို့ဆိုပါတယ်တရားဥပဒေစိုးမိုးမှုအားနဲ့ရာစင်ရဲနွမ်းပါမှုနဲ့အလုတ်ကင်ရှားပါတာငွေချက်ချင်းပေးနေတာတွေကဒေသခံတွေအနေနဲ့သူတို့လိုချင်တဲ့ကိုကာဗင်တွေစိုက်ပျိုးပေးနိုင်ရေးစီယုံဖို့အတွက်မဟာအခွင့်အရေးကြီးဖြစ်တယ်လို့လူခွင့်ရေးတက်ကြလှူရှားသူဝယ်ဖရက်ဒိုကာနီဆာရက်စ်ကပြောပါတယ
် los cultivadores de coca en la región
ကိုကာဗင်စိုက်တဲ့တောင်သူတွေဟာသူတို့ဘဝမှာပထမဆုံးအချိန်အဖြစ်နဲ့ကြိုတင်ငွေရတာငွေသားချက်ချင်းရတာတွေဖြစ်လာပါတယ
်။တိုင်းပြည်အတွင်းတခြားနေရာတွေမှာလည်းအလားတူအခြေအနေတွေဖြစ်နေတယ်လို့ဆိုပါတယ်။2022ခုနှစ်အတွင်းကိုလံဘီယာမှာဘင်းဖြူမက်ထရစ်တန်ချိန်659တန်ဖမ်းဆီးရမိခဲ့ပါတယ်။ဒါပေမဲ့တရားရုံးကဥပဒေကြောင်းအရကန့်သတ်မှုတွေလက်သမားတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေကြောင့်အစိုးရကရည်မှန်းထားတဲ့ကိုကာစိုက်ပျိုးတဲ့လက်မြေအေက3,200ကိုဖျက်ဆီးနိုင်ရေးဆိုတဲ့ရည်မှန်းချက်မပြည့်မီခဲ့ဘူးလို့ဆိုပါတယ်။ကိုလံဘီယာကထွက်တဲ့ဘင်းဖြူ60ရာခိုင်နှုန်းကိုပစိဖိတ်သမုဒ္ဒရာကမ်းခြေတစ်လျှောက်ကတဆင့် speed boat တွေရင်ငုတ်သင်္ဘောဆန်ဆန်သင်္ဘောတွေနဲ့မက္ဆီကိုမူရခိုင်တွေရဲ့စီစဉ်ညွှန်ကြားချက်နဲ့အညီတည်ယူကြတယ်လို့ဆိုပါတယ်။မှန်800ရှည်လျားတဲ့ပစိဖိတ်ကမ်းရိုးတန်းဒေသအပါအဝင်မူရမောင်ခိုခိုင်တွေအသုံးပြုတဲ့မြစ်လက်တက်ဒေသတွေကိုကိုလံဘီယာကမ်းခြေဆောင်တပ်ကထိန်းချုပ်ရပါတယ်။ကိုလံဘီယာကမ်းခြေဆောင်တပ်ဟာ2022ခုနှစ်အတွင်းပစိဖိတ်ကမ်းခြေတစ်လျှောက်မှာဘင်းဖြူတန်ချိန်180ဖမ်းမိခဲ့တယ်လို့ဆိုပါတယ်။ကိုလံဘီယာကထွက်တဲ့ဘင်းဖြူတွေကိုဗင်နီဇွဲလားနိုင်ငံကိုဖျက်ပြီးမြောက်ဖက်ကိုကုန်းလမ်းကြောင်းကတဆင့်တင်ပို့ကြတယ်လို့ကုလသမဂ္ဂမူရစေဝါတပ်ဖြတ်ရေးအဖွဲ့က2022ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဇော်ဝင်းလိုက်ပါရှင်။မကြခင်မှာတော့စစ်ကောင်စီချိတ်ပိတ်တင်းဆဲခဲ့တဲ့နေအိမ်နဲ့အဆောက်အအုံတွေအကြောင်းတင်ပြထားတဲ့မြင်ကွင်းကျယ်မှတ်စုကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေကိုပြောပြမှာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းမြို့တွေကိုထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟန်တာရေးယူကရိန်းတပ်ဖွဲ့တွေနှီးမြှုပ်ဆုံနဲ့ဂျိုးပန်နေပါတယ်။တခါ Apple နည်းပညာကုမ္ပဏီကနောက်မှငွေချေစနစ်ပုံစံတစ်မျိုးမိတ်ဆက်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့10မိနစ်တာသတင်းတိုတွေကိုတော့မအေးတန်နာကျော်ကပြောပြမှာပါ
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖိတိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေကလည်းတပ်နိုင်သမျှတားဆီးနိုင်မှုစူးစမ်းနေကြတာပါယူကရိန်းစစ်သားတွေကသူတို့တန်ကားတွေကိုရုရှားဝင်ဟင်ကင်းလှည့်မှုတွေကနေမမြင်ရအောင်တပ်ပင်တွေအောက်မှာဖွက်ထားတာဖြစ်ပါတယ်တစ်ကိုင်းတွေကိုခုတ်ပြီးတော့ကားတွေဖုံးသွားအောင်နောက်ပြီးတော့အပြောက်တံတွေကိုလည်းတစ်ခတ်တွေနဲ့ရောရှက်ပြီးတော့မမြင်ရအောင်လှုပ်ထားကြပါတယ်နိုင်ငံအရှေ့ပိုင်းက Severodonetsk မြို့နောက်ပြီးတော့ Lysychansk မြို့တို့ကိုတိုက်ပွဲစိုးစားနေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေဖျက်တိုက်နေတာပါအဝေးကနေလည်းလက်နက်ကြီးတွေနဲ့ပစ်သလိုတိုက်ပွဲတို့တန်ကားတွေနဲ့ရန်သူကိုဖျက်ဆီးနေတာပါအဝေးကနေလည်းလက်နက်ကြီးတွေနဲ့ပစ်သလိုတိုက်ပွဲတို့တန်ကားတွေနဲ့ရန်သူကိုအ мян တိုက်ပြီးတော့ဖျက်ကြတာမျိုးတွေလည်းလှုပ်ပါတယ်ဒီ Donbas ဒေသကတိုက်ပွဲတချို့မှာတော့ရုရှားဘက်ကနေသိမ်းယူထားလိုက်တယ်ဆိုတော့ T-80 တန်ကားတွေတုံးပြီးတော့ယူကရိန်းတပ်တွေပြန်ပြီးတော့တိုက်နေကြတာပါယူကရိန်းနိုင်ငံရဲ့စစ်မှုဖွံ့ဖြိုးတဲ့ Donbas ဒေသတစ်ခုလုံးကိုသိမ်းဖို့ရုရှားအစိုးရရဲ့ရည်မှန်းချက်အရဆိုရင်ဒီ Severodonetsk မြို့ကိုသိမ်းပိုက်ဖို့ကတိတ်ကိုအရေးကြီးလာတာဖြစ်ပါတယ နောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့ကဒုံးကျည်ဆန်းတက်မှုကိုတုံ့ပြန်ပြီးတော့နောက်တနေ့တနင်္လာနေ့ဇွန်လ6ရက်နေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားဖူးရက်စစ်ရေးလေ့ကျင့်ပြီးတော့ပယ်ရင်တပ်ဒုံးကျည်ရှစ်ဆင်းပြစ်လွတ်ခဲ့ပါတယ်။ဆယ်မိနစ်ပဲကြာတဲ့ဒီစစ်ရေးလေ့ကျင့်မှုမှာ ADACMS ဒုံးစနစ်တော်မြေပြင်ကနေမြေပြင်ပြစ်ဒုံးကျည်မျိုးစားအမေရိကန်ကတစ်ဆင်းတောင်ကိုရီးယားက9ဆင်းပြစ်လွတ်ခဲ့တာပါ။မြောက်ကိုရီးယားနဲ့ပတ်သက်ရင်ပို့ပြီးတော့တင်းတင်းကြပ်ကြပ်ကင်တွေမယ်လို့တောင်ကိုရီးယားသမ္မတကကြေညာပြထားတာကိုအခုစစ်ရေးလေ့ကျင့်မှုတွေကထင်ဟပ်စေပါတယ်။မြောက်ကိုရီးယားကတင်းငွေတွေနေတော့ကဒုံးကျည်ရှစ်ဆင်းကိုမြို့တော်ပျုံယဲအနီးနေရာ၄နေရာကနေပြီးတော့35မိနစ်ကြာပြစ်လွတ်ဆန်းတက်ခဲ့တာမလို့မြောက်ကိုရီးယားကဒီနှစ်တည်းအတွင်းဒုံးကျည်ဆန်းတက်ပြစ်ခတ်မှုတွေထဲမှာအခုနောက်ဆုံးဆန်းတက်မှုကအကြီးဆုံးဖြစ်ပါတယ်။ ဒါရီမတိုင်ခင်ကတော့တောင်ကိုရီးယားနဲ့အမေရိကန်ပြောင်းစုတို့ဇွန်လ2ရက်နေ့ကနေ4ရက်နေ့အထိ3ရက်တောင်ပူရဲစည်ရည်လေ့ကျင့်မှုပြုလုပ်ခဲ့ပြီးတော့လေးနှစ်တာကာလအတွင်းပထမအဦးဆုံးအကြိမ်ဖြစ်တဲ့အမေရိကန်လေယာဉ်တင်စစ်သမောတွေပါဝင်ခဲ့ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကမ်းလွန်ပင်လယ်ပြင်နိုင်ငံတကာရေပိုင်းနဲ့ထက်မှပြုလုပ်ခဲ့တာဖြစ်ပြီးတော့စစ်သမောကာကွယ်ရေးရင်းငုတ်သမောကာကွယ်ရေးစနစ်ဒါတွေလည်းပါဝင်ပြီးတော့ပူရဲလေ့ကျင့်မှုပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်ကပြောပါတယ်။American ရဲ့ USS Ronald Reagan လေယာဉ်တင်သင်္ဘောကြီးကအလေးချိန်တန်တသိန်းနဲ့နျူကလ িয়ার လက်နက်တင်ဆောင်တဲ့လေယာဉ်တင်သင်္ဘောကြီးဖြစ်ပြီးတော့သူလည်းဒီစစ်ရေးလက်ချက်မှာပါဝင်ခဲ့သလိုပယ်ရင်တဲ့ဒုံးကြီးတင်ဆောင်ထားတဲ့ USS Attenan ပြီးတော့ဆွဲဆောင်တိုက်ခိုက်ရေးစွမ်းရည် Aegis နဲ့တက်ဆင်ထားတဲ့ USS Bamford ဖြတ်သင်္ဘောတို့အပြင်စစ်ဖြစ် USS နဲ့ Beacon သင်္ဘောကြီးတို့လည်းလိုက်ပါပါဝင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကုန်တင်တစ်တာတွေထားတဲ့စိတ်ကန်းဇွန်လ4ရက်နေ့ကစပြီးတော့မိကြီးအကြီးကျယ်လောင်ကလေးမိသက်သမားတွေ3ရက်ဆက်တိုင်းမိငိမ့်တက်ခဲ့ရပါတယ်။နိုင်ငံအရှိတောင်ပိုင်းစစ်တကောင်းစိတ်ကန်းမြို့နဲ့25မိုင်ကွာစစ်တပ်တန်တာမြို့မှာဖြစ်တဲ့အဲ့ဒီမိလောင်ကျွမ်းမှုကတော်တော်နဲ့နှိမ့်မရတာဖြစ်ပါတယ်။မိကိုထိန်းထားလိုက်နိုင်ပေမဲ့အပြည့်အသက်မငိမ့်တက်နိုင်တာပါ။မီးကဟိုက်ဒရိုဂျင်ပါရောက်ဆိုက်ဓာတုရေတွေပါတဲ့ကုန်တင်တစ်တာကွန်တိန်နာကနေပြီးတော့စာဖြစ်တာလို့မိသက်အရာရှိတွေတက်စားကြပြီးတော့အနည်းပတ်ဝန်းကျင်ကကွန်တိန်နာတွေလည်းတခြားဓာတ်ရုပ်ပစ္စည်းတွေပါတာမလို့ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ကုန်တာပါဒီထဲမှာတည်ဆုံးသူအရေအတွက်ကိုအစပိုင်းမှာ49ဦးလို့ပြောထားပေမဲ့နောက်ပိုင်းမှာတော့41ဦးလို့ပြန်ပြီးပြောကြပါတယ်ဒဏ်ရာရသူအရေအတွက်က200ကျော်ပါတယ်အဲ့ဒီထဲမှာမိသက်သမား9ဦးလည်းအသက်ဆုံးရှုံးခဲ့ရပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကအရာရှိ50ကိုကယ်ဆယ်လိုက်နိုင်ပါတယ်အဲ့ကဲဆယ်မိတဲ့ထဲမှာတော့ရဲရရှိ10ဦးလဲပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Dutch နဲ့ Bangladesh ဖက်ဆက်လုပ်ထားတဲ့ container ကွဲမှာစုစုပေါင်းကုန်တင်တက်တာအလုံးပေါင်း 4,000 ကျော်ရှိပြီးတော့အဲ့ထဲမှာအများပြားကဓာတ်ရုပ်ပစ္စည်းကုန်တက်တာတွေပါဝင်ပါတယ်။အခုဒီမီးလောင်ကျွမ်းမှုကြီးက Bangladesh ရဲ့ဘေးကင်းလုံခြုံရေးစည်းမျဉ်းမှုတွေနဲ့ပတ်သက်လို့လက်ညှိုးထိုးစရာနောက်ထပ်ဖြစ်ရဆိုးကြီးတစ်ခုဖြစ်ပါတယ်။Apple နည်းပညာကုမ္ပဏီကတော့ဇွန်လ6ရက်နေ့ကပဲသူ့ရဲ့ iPhone တွေအတွက် software အသစ်ထပ်ထုတ်လိုက်ကြောင်းကြေညာပြီးတော့သူတို့ကုန်ပစ္စည်းဝယ်ယူမှုအစီအစဉ်အသစ်ကြောင်းလည်းကြေညာသွားပါတယ်။သူတို့စီကနေပစ္စည်းတွေငွေမချေတဲ့အရင်ဝယ်နောက်တော့မှငွေချေနိုင်တဲ့စနစ်သစ်ဖြစ်ပြီးတော့နောက်ပစ္စည်းသစ်တစ်ခုဖြစ်တဲ့ M2 chip တွေအသုံးပြုထားတဲ့ MacBook Air computer အသစ်ကိုလည်းမိတ်ဆက်သွားပါတယ်။ Apple computer မှာထည့်ထားတဲ့ M2 chip ကသူတို့ရဲ့ပထမအဆုံးတီထွင်တဲ့ M1 chip ရဲ့အဆက်ဖြစ်ပါတယ်။အရေးသေးကိုပုံမြင့်ထားလိုက်တာပါ။နောက်ပြီး Apple ကသူ့ရဲ့ကုန်ပစ္စည်းတွေရဲ့ဒီ laptop iOS စနစ်မှာလုံခြုံရေးကိုပို့ပြီးတော့တင်ကျပ်နိုင်မှုလုပ်နေတာဖြစ်ပါတယ်။ Apple ရဲ့ဒုတိယအကြီးဆုံးနှစ်ပတ်လည်အခမ်းအနားဖြစ်တဲ့ Worldwide Developers Conference မှာအခုကားသစ်တချို့မှာတွေ့ရမယ်။ Car Shaken Dashboard ပုံစံအသစ်ကိုလည်းပြသသွားပါတယ်။ကားတွေပို့ပြီးတော့ဘေးကင်းလုံခြုံမှုရှိစေရေးအတွက်Photo Jaguar လိုမျိုးကားကုမ္ပဏီတွေနဲ့သူတို့က model တချို့မှာ Apple စနစ်ကိုထည့်သွင်းထားတာဖြစ်ပါတယ
်ဒါကတော့ social သတင်း media ရေပေါ်ကဒီသတင်းတူတွေကိုမဲအေးတနာကျော်ကစူးစီးတင်ပြသွားတာပါအခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားကရုန်းကန်ထွက်ပေါ်လာတဲ့ကမ္ဘာနိုင်ငံတွေဟာငွေကြေးဖောင်းပွားမှုပြဿနာကိုထပ်ပြီးတော့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းအစားအသောက်လောင်စာဆီဈေးတွေတက်လာနေတဲ့ပြဿနာအရင်းမြစ်ကိုဖြေရှင်းဖို့သမ္မတဂျိုးဘိုင်ဒန်အပေါ်ဖိအားပေးမှုတွေကတိုးလာနေပါတယ်။မစ္စယ်ကွင်းသတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြမှာပါရှင်။
မေကင်ပြာစုကေယောဂကူးစက်မှုတွေကြားကရုံးထွက်ပြီးတော့ပြက်လက်အာယူနေစီမှာပဲစီးပွားရေးအရာအဓိကအခက်အခဲတစ်ခုကိုကြုံတွေ့လာရပြန်ပါလေလူတွေကအလောက်ကံရွေးရှာဖွေနေသလိုလောကလားစာတွေကလည်းမြင်လာပါလေဒါမှမဟုတ်ပြီးခဲ့တဲ့နှစ်တွေအတွင်းကုန်ကျစရိတ်တွေကုန်စည်နှုန်းတွေကလည်းတိုးလာနေတာပါအထူးသဖြင့်လောင်စာဈေးတွေပါဒီနှစ်ဟာလွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေကျင်းပမဲ့အချိန်ဖြစ်တာကြောင့်လေငွေကြေးဖောင်းပွားမှုပြဿနာအပေါ်မှာစိုးရိမ်မှုတွေထွက်ပေါ်လာတာကြောင့်သမ္မတဘိုင်ဒန်အတွက်လည်းအဓိကပြဿနာတစ်ခုဖြစ်လာပါလေဒ ဒီကွေနေတုန်းကထွက်လာတဲ့ APC ရုပ်တံနဲ့ Ipsos စစ်တမ်းတွေအရသမရဘိုင်ဒန်ရဲ့ငွေကြေးဖောင်းပွားမှုအပေါ်ကင်တွေပုံကို28ရာခိုင်နှုန်းကပဲထောက်ခံတယ်လို့ပြောပါတယ်။သမရဘိုင်ဒန်ကတော့ငွေကြေးဆိုင်ရာစည်းကမ်းတွေမကြသေးခင်လပိုင်းတွေကလေးကအချမှတ်နေတဲ့ဘူဘန်ကိုပဲဒီကိစ္စကင်တွေဖို့ဆက်ပြီးတော့တာဝန်ပေးထားတယ်လို့ဆိုပါတယ်။လောင်စာစီစေးနဲ့အိမ်သုံးပစ္စည်းတွေဈေးတွေတက်နေတာတွေရော့သွားအောင်တော့လုံဆောင်စရာတွေရှိနေတာတွေကိုထပ်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းပြောဆိုထားတာပါ။ကျွမ်းကျင်သူတွေကတော့ငွေကြေးဖောင်းပွားမှုကိုထိန်းနိုင်အောင်သမရဘိုင်ဒန်အနေနဲ့ဆောင်ရွက်ဖို့လုပ်တယ်လို့ပြောဆိုနေတဲ့အချိန်တည်းမှာပဲစီးပွားရေးဆောင်ရွက်မှုကြုံနေရတဲ့အနေအထားမျိုးတော့မရောက်အောင်တော့ဟန်တာရနိုင်မယ်လို့ပြောဆိုနေကြပါသေး။ American တည်ယူပို့ဆောင်ရေးဝန်ကြီး Pete Buttigieg ကစီးပွားရေးတူးတက်မှုတွေကတော့ခိုင်ခိုင်မာမာဆက်ရှိနေမယ်လို့ပြောဆိုထားပါသေး။
Right now what we are doing is preparing for the road ahead where you're not
လုံးနေတာကပြီးခဲ့တဲ့နှစ်ကရခဲ့တဲ့မြန်ဆန်တဲ့တိတ်ကောင်းတဲ့တိုးတက်တဲ့စီးပွားရေးဖွံ့ဖြိုးအားကောင်းလာတဲ့အချိန်ဤအရင်ကမမြင်ဘူးတဲ့အနေအထားဒီအနေအထားကနေရှေ့မှာကြုံလာရမှာတွေအတွက်ပြင်ဆင်နေတာပါဒါပေမဲ့လည်းအလားတူစီးပွားရေးဖွံ့ဖြိုးလာမဲ့အားကောင်းတဲ့အနေအထားကိုမျှော်လင့်ထားပြီးဒီတိုင်းဆက်သွားနိုင်အောင်လည်းလုပ်ကိုင်နေပါတယ
်မဲခင်ပြောင်စုမှာဓာတ်ဆီဒီဇယ်ဈေးတက်လာတာတွေကအဓိကစိုးရိမ်နေရတဲ့အနေအထားပါပြီးခဲ့တဲ့နှစ်ကတည်းကဈေးတွေတက်နေတဲ့အချိန်မှာပဲယူကရိန်းကိုရုရှားကကျူးကျော်ခဲ့တဲ့စစ်ပွဲကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ထုတ်လုပ်မှုတွေကျဆင်းပြီးတော့ဈေးတွေထက်တက်လာပါသေး Republican တွေကတော့သမ္မတဘိုင်ဒန်ဟာငွေကြေးဖောင်းပွမှုကိုရပ်ဆိုင်းသွားအောင်လုပ်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုနေတာပါFlorida ပြည်နယ်အထက်လွှတ်တော်အမတ် Rich Scott ကတော့ Fox ရုပ်သံကိုအခုလိုပြောပါလေ
Biden's a rich kid has no idea how to
ဘာမှမလုပ်တတ်တဲ့တထေးသားလိုဖြစ်နေပါတယ်ငွေကြေးဖောက်ပွားမှုကိုဘယ်လိုကန့်တွယ်မလဲသူမသိပါဘူးသူ့မှာအစီအစဉ်လည်းမရှိပါဘူးသူကလူတိုင်းကိုလိုက်အပြစ်တင်နေပါတယ်ငွေကြေးဖောက်ပွားမှုအတွက်ရုရှားသမ္မတပူတင်ကိုလည်းအပြစ်တင်နေပါတယ်
ပြည်ရဲ့သတင်းဖတ်အတွင်းကပဲရေနံထုတ်လုပ်တဲ့နိုင်ငံတွေကလာမယ့်နှစ်လမှာရေနံစိမ်းတွေပို့ပြီးတော့ထုတ်နိုင်အောင်လုပ်မယ်ဆိုပြီးတော့သဘောတူဆုံးဖြတ်လိုက်ပါတယ်။ဒါဟာငွေကြေးဖောင်းပွားမှုကိုတိုက်ဖြတ်နိုင်ရေးနိုင်ငံတကာနဲ့တန်တမာရေးအရာအောင်မြင်မှုတစ်ခုအဖြစ်သမ္မတဘိုင်ဒန်ဆွေးနွေးကကြိုးပမ်းပြောဆိုနေပါတယ်ရှင်။
မအီတန်စင်ပါရှင်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့အီတလီနိုင်ငံကမိရထားပြတိုက်စီကိုခေါ်သွားမဲ့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့မြင်ကွင်းကျဲမှတ်စုအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါမြန်မာနိုင်ငံမှာဆစ်ယာနာသိမ်းပြီးတဲ့နောက်အခုဒီ2022ခုနှစ်မေလလယ်ကျော်တဲ့အထိစစ်ကောင်စီကချိတ်ပိတ်မှုတွေထဲမှာနေအိမ်နဲ့အဆောက်အအုံ980ကျော်ရှိသွားပါပြီအသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုဖြစ်တင်ပြထားပါတယ
်ဆရာနာသိမ်းပြီးနောက်2022ခုနှစ်မေ20ရက်အထိလေရင်နဲ့အဆောက်အအုံ980ကျော်ကိုစစ်ကောင်စီကချိတ်ပိတ်သိမ်းဆည်းရပါတယ်။2022ခုနှစ်နိုဝင်ဘာလတလထဲမှာလေရင်နဲ့အဆောက်အအုံ140တန်းမှလည်းချိတ်ပိတ်ခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။2022ခုနှစ်ဇန်နဝါရီ25ရက်ကနေမေ20ရက်အထိလေးလနီးပါးကာလအတွင်းချိတ်ပိတ်သိမ်းဆည်းခံရတဲ့နေအိမ်210ကျော်ရှိခဲ့ပါတယ်။ချိတ်ပိတ်သိမ်းဆည်းခံရမှုအများဆုံးဟာစကိုင်းတိုင်းမှာဖြစ်ခဲ့တာပါ။စကိုင်းတိုင်းတစ်ခုထဲမှာတည်းနေအိမ်နဲ့အဆောက်အအုံ160နီးပါးသိမ်းဆည်းခံခဲ့ရပါတယ်။ဒုတိယအများဆုံးသိမ်းဆည်းခံရတာကရန်ကုန်တိုင်းအတွင်းဖြစ်ခဲ့ပြီး122လုံးထက်မနည်းရှိခဲ့ပါတယ်။မန္တလေးတိုင်းမှာ88လုံးနဲ့မကွေးတိုင်းမှာ48လုံး၊ AR တိုင်းမှာ48လုံးနဲ့ပဲခူးတိုင်းမှာ33လုံးထက်မနည်းချိတ်ပိတ်ခံခဲ့ရပါတယ်။စစ်ကောင်စီကချိတ်ပိတ်သိမ်းဆည်းခဲ့တဲ့နေအိမ်နဲ့အဆောက်အအုံတွေက 63.9 ရာခိုင်နှုန်းကတာမန်အရက်သားတွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်။25ရာခိုင်နှုန်းကတော့လွတ်တော်ကိုယ်စားလှယ်တွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။ 17ရာခိုင်နှုန်းကျော်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေနဲ့ပါတီရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်သူတို့ပြင် NUG CRPH PDF တွေနဲ့ပတ်သက်တဲ့ဆိုပြီးတင်စီခံရတဲ့နေအိမ်အဆောက်အုံ330ကျော်ထဲမှာလည်းရှိပြီးအများဆုံးဖြစ်ပါတယ်။ဆန္ဒပြတာတွေနဲ့ပတ်သက်ပြီး18လုံး၊ဘုံပေါက်ကွဲတာတွေနဲ့ပတ်သက်ပြီး73လုံးနဲ့ CDM လှုပ်ရှားတာတွေနဲ့ပတ်သက်ပြီး6လုံးတို့ကိုလည်းတင်စီခဲ့ပါတယ်။အကြောင်းရင်းတိတိကျကျမသိရပဲချိတ်ပိတ်ခံခဲ့ရတဲ့နေအိမ်နဲ့အဆောက်အုံအရေအတွက်210ကျော်ရှိခဲ့ပါတယ်။
ISP မြန်မာမြင်ကွင်းကျဲမှတ်စုပါရှင်အခုတော့ကဘာတလွားခီးသွွားစီစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါအီတလီနိုင်ငံဖလော်ရန့်စ်မြို့မှာမိရထားပုံစံတူအရုပ်လေးတွေကိုပြသထားတဲ့ပြရိုက်တစ်ခုဖွင့်လှစ်နေပါပြီခီးသည်တွေကုံတွေတင်ဆောင်သွားလာနေတဲ့မိရထားရုပ်လေးတွေကဒီဥရောပတလွားမှာတကယ်ရှိတဲ့ရှုခင်းအလှတွေကြားပြေးဆွဲသွားလာနေတယ်လို့ဖြစ်အောင်ပြင်ဆင်ပြသထားတာပါပုံစံတူမိရထားရုပ်ကလေးတွေဒီကိုရိုင်းဆင်ရတာဝါသနာပါသူတွေရဲ့ဖန်တီးမှုတွေကိုမြင်ရမယ်မိရထားပြရိုက်စီကိုမဆုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာကျမတို့ကိုခေါ်သွားပါလိမ့်မယ်ရှင်
အီတလီနိုင်ငံဖလော်ရန့်စ်မြို့ကစန်တာမာရီယာနိုဗယ်လာမိရထားဗုဒ္ဓယုံကိုလှမ်းမြင်နေရတဲ့ရုပ်ရှင်ရုပ်တစ်ခုထဲမှာခီးသည်တွေကုံတွေကိုတင်ဆောင်ထားတဲ့မိရထားရုပ်ကလေးတွေကအီတလီ၊ဩစတြီးယားနဲ့ဂျာမနီနိုင်ငံတွေကြားမှပြေးဆွဲသက်ဝင်နေပါတယ်။အီတလီနိုင်ငံအယ်ဘတ်ဂျွန်းရဲ့ရှုခင်းအမှားတွေ၊ဩစတြီးယားနိုင်ငံကတာယာတဲ့တောင်တန်းတွေ၊ဂျာမနီကဘီသုကာမြောက်အဆောက်အဦတွေကြားသွာလာနေကြတဲ့မိရထားလေးတွေကအပြစ်မှားတကယ်ရှိတဲ့မိရထားတွေအတိုင်းပုံစံငယ်လုပ်ထားတဲ့မိရထားရုပ်ကလေးတွေဖြစ်ပါတယ်။ဝါသနာပါသူတွေအစအဆုံးဆင်နိုင်အောင်လုပ်ထားတဲ့မြာကင်နဲ့ပီကိုကုမ္ပဏီတို့ကထုတ်တဲ့မိရထားရုပ်ကလေးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာစုဆောင်းတက်ဆင်ခဲ့သူတယောက်ရဲ့ဝါသနာနဲ့ဆိတ်ရှည်လက်ရှည်ဖန်တီးမှုတွေကိုမြင်တွေ့ရနိုင်ပါတယ်။ဝါသနာရှင်မာကတ်စ်ဂျူဆက်ပေပတာနိုကတ်စတဲလိုဒီဆန်ဂျူလီယာနိုဆောက်လုပ်တက်ဆင်ထားတဲ့မိရထားရုပ်ကလေးတွေကို180စတူရန်မီတာအကျယ်ဝန်းရှိတဲ့ရုပ်ရှင်ရုံထဲမှာပြတိုက်အဖြစ်နဲ့ပြသထားတာဖြစ်ပါတယ်။အသေးစိတ်အနုစိတ်အချိန်ပေးတက်ဆင်ရတဲ့မိရထားလေးတွေမိရထားတန်လန်းတွေကိုမာကတ်စ်ဂျူဆပေက1982ခုနှစ်မှာတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်တယ်လို့သားဖြစ်သူကပြောပြပါတယ်
Plastico è nato da una passione di mio padre per in realtà per le macchine e i modellini di macchine poi dopo nel negozio non trovando le macchine si è innamorato
ကိုင်စီရတဲ့ပုံစံတူမော်တော်ကားအရုပ်တွေကိုအင်ပတန်ကြိုက်နှစ်သက်တဲ့ကျွန်တော်ဖေရဲ့ဝါဒနာကနေပြီးတော့ဒီမိရထားပုံစံတူတွေဖြစ်လာတာပါသူငငယ်ကဒီကိုရန်ဆင်မှုတဲ့ပုံစံတူကားအယုတ်ကိုစိုက်မသွားဝယ်တော့ကားရီတစ်စီးမှရှာမတွေ့ခဲ့ပါဘူးအဲ့ဒါနဲ့ဆိုင်ပန်ရှင်ကမိရထားတွေကလည်းစိတ်ဝင်စားစရာကောင်းတယ်ဆိုပြီးတော့ပြောပြရှင်းပြခဲ့ပါတယ်အဲ့ဒါကစပြီးတော့မိရထားတွေအပေါ်မှာသူ့ရဲ့စိတ်ဝင်စားမှုစတာပါအရင်တည်းကဒီပုံစံတူကားအယုတ်တွေကိုခုံမင်းတဲ့ဝါသနာရှိပြီးသားမဟုတ်လို့ပြလိုက်လို့မယ်ဆိုတဲ့စိတ်ကူးပေါ်လာခဲ့တာဖြစ်ပါတယ်ပုံစံတူအယုတ်စင်တာဝါသနာပါသူတိုင်းသူတို့စိတ်ရှိလက်ရှိဖန်တီးထားတဲ့လက်ရာတွေကိုတခြားသူတွေကလည်းမြင်စေခြင်းမျှဝေခြင်းနဲ့စိတ်ရှိကြပါတယ်ကျွန်တော်ဖေကလည်းသူအသေးစိတ်အနုစိတ်ဖန်တီးထားတာကိုအများပြည်သူကြည့်နေအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပါ
။မာကတ်စ်ဂျိုဆပေလိုပဲပုံစံတူမိရထားရုပ်ကလေးတွေကိုတတ်ဆင်ဖန်တီးရတာဝါသနာပါတဲ့သူ့ရဲ့တငယ်ချင်းတချို့လှုပ်ထားတဲ့အယုတ်ကလေးတွေလည်းဒီမှာပါပါတယ်။ဝါသနာရှင်တွေရဲ့ဖန်တီးမှုကရံမသွားသလိုအယုတ်ကလေးတွေကလည်းပိုပြီးသားတိုးလာပါတယ်။မိရထားလှိုင်ကူတွေ၊ဘူရာယုံတွေ၊စိမ့်ဆိုတဲ့ရှုခင်းတွေကြားမှသွာလာနေတဲ့မိရထားငယ်လေးတွေကအပြစ်မှတကယ်သွာလာပြေးဆွဲနေတဲ့မိရထားတွေလိုဖြစ်နေပါတယ်။ဒီပြရိုက်မှာပြင်ဆင်ထားတဲ့နောက်ခံရှုခင်းတွေကလည်းဥရောပနိုင်ငံတွေမှာအပြင်မှာတကယ်ရှိတဲ့နေရာတွေကိုဖန်တီးထားတာဖြစ်တယ်လို့ဒီပြရိုက်ကိုခင်းကျင်းပြင်ဆင်ခဲ့တဲ့ဒီဇိုင်နာကပြောပြပါဗျ။ I
luoghi esistono realmente e poi qui si trasformano ovviamente in un paesaggio
ဒီမှာပြထားတဲ့နေရာတွေအပြင်မှာလည်းတကယ်ရှိပါတယ်။ရှုခင်းတွေကိုပို့ပြီးစိတ်ကူးရင်ဆန်ဆန်နဲနဲပြုပြင်ထားပါတယ်။ဂျာမနီနဲ့ဩစတြေးလျကမြို့ပြပုံစံမျိုးတွေလှုပ်ထားတာပါ။ဂျာမနီကပုံစံတူမီယထားမော်ဒယ်အယုတ်ကုမ္ပဏီတွေဖြစ်တဲ့မြကင်နဲ့ပီကိုကအယုတ်တွေကိုအခြေခံလုပ်ထားတာပါ။အီတလီရှုခင်းတွေကလည်းမပါလို့မဖြစ်ပါဘူး။ဒါကြောင့်အယ်ဘတ်ဂျွန်းဘော်ကပေါ်ဒူဆာဆာယူမြို့လေးပါပါတယ်။ဒိုလိုမိုက်တောင်တန်းတွေလည်းပါပါတယ်။ကော်တီနာတောင်တန်းတချို့လည်းပါပါတယ်။မ
မီလန်မီယထဘူဒာယုံကိုလည်းဘာလင်ကဟော်ဘန်ဟော့ဘူဒာကြီးနဲ့ပေါင်းထားပါတယ်။ယင်တဲကနှစ်သက်တဲ့နေရာတွေကိုစစ်ကူးနဲ့ပေါင်းပြီးတော့ဖန်တီးထားတာ
ပါ။လွန်ခဲ့တဲ့နှစ်ပေါင်း90တွေကဝါသနာရှင်မာကစ်ယူစပီဖန်တီးတက်ဆင်ထားတဲ့မီယထရုပ်ကလေးတွေကညပြလွန်လာတဲ့အတွက်အခုလိုပြတိုက်မှတိတိတန့်တန့်မပြနိုင်ခင်ကမိသားစုပိုင်းလေတော့ချန်တွေကကိုရောင်ထဲမှထားခဲ့ရတယ်လို့လေရင်ကိုရောင်တစ်ခုထဲမှလည်းထားခဲ့ရဘူးပါတယ်။အခုတော့ဒီမီယထရုပ်ကလေးတွေအတွက်အမြဲတမ်းနေရာရသွားပါပြီ။လှုပ်ရှားတက်ဝင်နေတဲ့ဒီနေရာကမီယထပြတိုက်ဆိုတာထက်ကိုစိတ်ကူးအိမ်မက်တွေကိုအမှတ်တရဖြစ်အောင်လုပ်ထားတဲ့နေရာလို့ပြတိုက်ဖန်တီးသူတွေကပြောပါတယ
်။ Ma in realtà la cosa straordinaria è che non rappresenta niente. È un grande
sogno. ပြတာထားတဲ့ပုံစံတူအယုတ်တွေရဲ့ထူးခြားချက်ကတော့ဘာကိုမှကိုစားပြုလုပ်ထားတာမဟုတ်တာပါပဲ။လူတယောက်ရဲ့စိတ်ကူးအိမ်မက်တွေကလူတွေစိတ်ဝင်စားစရာဖြစ်နေတာပါ။ကျွန်တော်တို့မျက်လုံးမိတ်ပြီးတော့စိတ်ကူးရင်ကြည့်တဲ့အခါတခြားရှုထောင့်မြင်ကွင်းတွေပေါ်လာပါတယ်။အဲဒါကိုလက်တွေ့ပုံဖော်လိုက်ရင်ကို့အတွက်ဘယ်လိုမှဖော်ပြလို့မရတဲ့အတွေ့အကြုံရပြီးတော့တသက်လုံးမမေ့နိုင်စရာဖြစ်ပါတယ်။ကို့အိမ်မက်တွေကလက်တွေ့နဲ့ဆက်ဆက်မှုရှိချင်မှရှိမှာပါ။ဒီနေရာကိုလာကြည့်တဲ့သူတွေအနေနဲ့အိမ်မက်စိတ်ကူးတွေတဲ့နှင်မျောသွားစေခြင်းနဲ့ရွယ်ချက်နဲ့လှုပ်ထားတာဖြစ်ပါတယ်
။အသက်ကြီးငယ်မရွေးပြတိုက်လာကြည့်သူတိုင်းလှုပ်ရှားသွားလာနေတဲ့မိရထားလေးတွေကြားမှပိုပြီးနှင်မျောသွားစေဖို့အတွက်မိအောင်တွေနောက်ခံအတန်တွေကိုလည်းပြလိုက်ဖန်တီးသူတွေကထည့်သွင်းထားပါတယ်။နေကင်းကနေညဘက်ပြောင်းသွားတာမျိုး၊ရာသီဥတုပြောင်းလဲသွားတာမျိုးအမြင်ပြောင်းလဲသွားအောင်လို့နောက်ခံပြသမှုတွေကိုအီတလီမัลတီမီဒီယာဒီဇိုင်းစတူဒီယိုတစ်ခုကဖန်တီးပေးထားတာဖြစ်ပါတယ်
။ Siamo partiti è imprescindibile partire dal plastico perché è un grande soggetto narrativo
ပုံစံတူအရုပ်တွေကိုပုံဖော်ပြတာတဲ့နေရာမှာနောက်ခံအတန်း sound effect တွေမီးရောင်တွေကမပါမဖြစ်လိုအပ်ပါလေဒါမှကိုပုံဖော်ပြတာခြင်းနဲ့မီယထားစနစ်ပုံစံအသက်ဝင်မှာပါဒါကြောင့်ရှုခင်းတွေဂျားမှာယထားတွေတွာလာနေတဲ့သုံးဖက်မြင်ပြတာမှုလုပ်တဲ့နေရာမှာအမြင်နဲ့အကြားကိုပါထည့်သွင်းပုံဖော်ဖို့စဉ်းစားခဲ့ကြပြီးတော့မိနစ်30စာနောက်ခံပုံဖော်ပြတာမှုကိုထည့်သွင်းထားတဲ့အတွက်ပို့ပြီးတော့အသက်ဝင်ပါလေ
အီတလီနိုင်ငံဖလော်ရန့်စ်မြို့ကဒီမီယထပုံစံတူပြတိုက်ဖွင့်နိုင်ဖို့အတွက်ရုပ်ရှင်ရုံကိုအသွင်ပြောင်းပြင်ဆင်ထားရတာပါ။ဥရောပမှာပုံစံတူမီယထလေးတွေစူးစီးပြသထားတဲ့အကြီးဆုံးပြတိုက်လို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြသူတွေအနေနဲ့အန်အောအတူယူဖန်တီးလူစိတ်တွေဖြစ်သွားရုံမကဘဲကိုဝါသနာပါရာကိုဆက်လက်လေ့လာနေဖို့စိတ်ကူးတွေကအတိုင်းလက်တွေ့အကောင့်ထဲပေါ်ကြည့်ဖို့နဲ့စိတ်ကူးတွေဆက်လက်ရှင်းသက်နေဖို့ဆိုတဲ့အသည့်မျိုးရသွားစေချင်တယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်။ဒီပုံစံတူမြက်ထားလေးတွေကနေကိုမတင်ယူမလုံနိုင်တာဘာမှမရှိဘူးဆိုတဲ့အချက်ကိုခေါင်းထဲရောက်သွားကြဖို့ပြောလင့်တယ်လို့လည်းပြောပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
အရောမက်ဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေပါတယ်အခုဆက်လက်ပြီးတော့လဲမက်ဆုမြတ်မွန်ကတည်င်းအချင်းချုပ်ကိုပြောပြမှာပါရှင်
ရုရှားကျူးကျော်စစ်ကိုခုခံတိုက်နေတဲ့ယူကရိန်းကိုဂျာမနီနိုင်ငံကလက်နက်တွေဆက်လက်ထောက်ပံ့သွားမယ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတပ်တွေကိုမောင်းထုတ်ဖို့လိုအပ်နေတဲ့ပြည်လက်နက်တွေပို့ဆောင်ပေးနေမှာဖြစ်တယ်လို့လစ်သူဝေးနီးယားနိုင်ငံဗီလနက်စ်မြို့မှာဂျာမနီဝန်ကြီးချုပ်အော်လော့ရှော့စ်ကပြောကြားခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယား၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကနေအမေရိကန်ကတင်သွင်းနေတဲ့ဆိုလာပြားတွေကိုဒီနှစ်နှစ်အခွန်ကင်းလွတ်ခွင့်ပေးမယ်လို့ Biden အစိုးရကတင်းတင်းလာနေတော့ကကြေညာခဲ့ပါတယ်။စွန့်အင်အတွက်ဒီဆိုလာပြားတွေတက်ဆင်ပေးတဲ့လုပ်ငန်းတွေအနေနဲ့ဆိုလာပြားတွေပြက်လက်လို့တက်ဆင်ရေလုပ်ငန်းတွေခက်ခဲကြံ့ကြာနေတဲ့အခြေအနေကိုကြော်လွှမ်းနိုင်အောင်လို့ဒီနိုင်ငံတွေကဆိုလာပြားတွေအတွက်ကိုသွင်းကုန်ခွင့်ကိုကင်းလွတ်ခွင့်ပြုလိုက်တာပါ။ကမ္ဘောဒီးယား၊ဗီယက်နမ်၊ထိုင်း၊မလေးရှားနိုင်ငံတွေကဆိုလာပြားတွေမှာတရုတ်ပစ္စည်းတွေသုံးထုတ်လုပ်တဲ့ဆိုတဲ့ဆွဆွဲချက်ထွက်ပေါ်ခဲ့တာကြောင့်စီဘွားကူတန်းဌာနကစုံစမ်းနေတယ်လို့မလာရုံကကြေညာခဲ့တဲ့အတွက်ဆိုလာပြားတက်တဲ့လုပ်ငန်းတွေမရေမရာဖြစ်ခဲ့ကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့အာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကြားမှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်မှုအမိုက်အနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဒီကနေ့မှာတော့ကက်ဘိနက်လွှတ်တော်အဖွဲ့နဲ့ဒီအစည်းအဝေးလုပ်ခဲ့ပါတယ်။တနင်္လာနေ့တုန်းကမဲခွဲမှုအတွင်းမှာထောက်ခံမဲ211မဲ၊ကန့်ကွက်မဲ148မဲနဲ့အယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပြီးတဲ့နောက်ကက်ဘိနက်အဖွဲ့ကိုကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကပြောကြားခဲ့ပါတယ်ရှင
်။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆုမူပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးအသွေးကနေကင်းဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.